Welcome to the Voice of America in Burmese.
မင်္ဂလာပါရှင်2019ခုနှစ် January လ29ရက်တနင်္ဂနွေနေ့မနက်ခင်း VOE အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ line to meter 3240နဲ့49တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်ကျမခွာညိုပါခုမနက်ခင်းစီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာပါရှင်ကျမခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုစော်ဝင်းလှိုင်နဲ့အတူကြီးညာပေးပါပါအမေရိကန်နိုင်ငံနဲ့ဝင်ရောက်မှုကိုနိုင်ငံ9နိုင်ငံအတွက်ကန့်သတ်ဖို့သမ္မတထရမ့်ကအမိန့်ထုတ်ပြန်လိုက်ပြီးတဲ့နောက်မှာပဲနိုင်ငံတကာလင်းစိတ်တွေမှာဖန်ခံရသူအများပြားရှိနေပါတယ်အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာစနေနေ့မှာပဲရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဂျပန်ဝန်ကြီးချုပ်တို့နဲ့တယ်လီဖုန်းဆက်သွယ်ပြောကြားခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါမခွန်ညွေ
အခုမနက်ခင်းနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အမေရိကန်မှာကာလအတော်ကြာအငင်းပွားနေခဲ့တဲ့သတိဖြတ်ချမှုနဲ့ပတ်သက်လို့တခါအမျိုးသမီးအခွင့်အရေးလူလူချီတက်ပွဲဟာသမ္မတအစ်ဒေါ်နယ်ထရမ့်အာဏာလွှဲပြောင်းပြီးတပတ်အတွင်းနှစ်ကြိမ်ဖြစ်ခဲ့တာနဲ့အတူမြန်မာအရေးသုံးသပ်ချက်မှာတော
့ကျောက်စင်းကျောင်းမြေဒုဖော်ခွင့်တက်တန်းကုန်ဆုံးသွားတဲ့လုပ်ငန်းတွေကိုလုတ်ခွင့်ချပေးတော့မှာမဟုတ်ကြောင်းတရားစတာနဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနကလုံခဲ့တဲ့ဇူလိုင်လကကြီးညာ
နိုင်ငံတော်အတွက်အကျိုးရှိအောင်ရောထွေးရှုပ်ပွေတဲ့ကြောက်စိမ်းလုပ်ငန်းကိုထိန်းချုပ်နိုင်ဖို့လိုတဲ့အကြောင်းဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာပါ American Style Indian တို့အင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာကြားရဖို့ရှိပါတယ်ရှင်စီစဉ်နောက်ပိုင်းမှာတော့စနေနေ့ညကတိုက်ရိုက်လေလိုက်မှာအဂရိလိုက်စားမှုတိုက်ဖြတ်ရေးဆွေးနွေးထားတာကိုပြန်ပြီးတော့ထုတ်လွှင့်ပေးဖို့ရှိပါတယ်ဒီလိုစိတ်ဝင်စားစရာအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မြုတ်သက်နဲ့ကိုစော်ဝင်းလိုင်တို့ကကြီးညာပေးပါမယ်ရှင်
American ပြည်ထောင်စုတဲဝင်ရောက်မှုကိုတက်မှတ်နိုင်ငံ9နိုင်ငံအတွက်သမ္မတဒေါ်နယ်ထရမ့်ကကန့်သတ်မိန့်ထုတ်ပြန်ခဲ့တဲ့နောက်မှာ American နိုင်ငံတွင်လေစိတ်တွေမှာလူအများပြားကိုဖမ်းဆီးခဲ့တယ်လို့တချို့ကတော့ American နိုင်ငံတွင်ဝင်ရောက်မဲ့နိုင်ငံတကာလေယာဉ်တွေမှာလိုက်ပါခွင့်ပိတ်ပင်ခဲ့တယ်လို့ American ခြေဆက်ရှေ့နေတွင်တဲ့နိုင်ငံတကာလေစိတ်အရာရှိတွေကပြောကြားကြပါတယ်။ Muslim အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကနိုင်ငံသားတွေဝင်ရောက်ခွင့်ကိုတားမြစ်ထားတဲ့သမ္မတအမိန့်ကြေညာချက်ဟာတောက်ကြနဲ့ညမှာရုတ်ချီးတက်ရောက်ခဲ့တာမို့လေယာဉ်နဲ့ခီးသွားသူတချို့ဟာလေစိတ်တွေမှာတောင်းတင်ခဲ့ကြတာပါ။နယူးယောက်က GFK လေးစိတ်မှာအခုထိအဖမ်းခံနေရဆဲဖြစ်တဲ့အီရတ်ဒုက္ခသည်နှစ်ဦးရဲ့ကိုစားရှင်းနေတွေကတရားဆွဲဆိုထားတယ်လို့နယူးယောက်တိုင်းစ်သတင်းမှာဖော်ပြပါတယ်။သူတို့ရဲ့တရားဆွဲဆိုမှုကအမေရိကန်လေးစိတ်တွေမှာတရားမဝင်အဖမ်းဆီးခံရတဲ့နောက်ထပ်ဒုက္ခသည်တွေအားလုံးတက်ပါပါဝင်နိုင်ဖို့လဲရှင်းနေတွေကရှောက်ထားခဲ့ကြတာဖြစ်ပါတယ်။ GFK မှာအဖမ်းခံခဲ့ရတဲ့ဟာမစ်ခါလစ်ဒါဝတ်ရှာအီရတ်ကအမေရိကန်တပ်တွေအတွက်ဆင်နှစ်လောက်အလုပ်လုပ်ပေးခဲ့သူတဦးဖြစ်ပါတယ်။တစ်ချိန်တည်းမှာပဲအခုလိုသမ္မတထရမ့်ရဲ့အမိန့်အတွက်ဒံပြန်လှုပ်ဆောင်မှုတွေလှုပ်တော့မှာဖြစ်ကြောင်းအီရန်နိုင်ငံခြားရေးဝန်ကြီးဌာနကအကြေညာချက်ထုတ်ပြန်ခဲ့တယ်လို့တနင်္ဂနွေနေ့ထုတ်အီရန်အစိုးရရဲ့သတင်းဌာန IRNA မှာဖော်ပြထားပါတယ်။သမ္မတထရမ့်ကအီရန်အပါအဝင်မွတ်စလင်နိုင်ငံတွေကနိုင်ငံသားတွေအတွက်ပြည်ဝင်ခွင့်ဗီဇာထုတ်ပေးဖို့အတွက်ဆိုင်းငံ့တာကိုလက်တုံပြန်တဲ့အနေနဲ့အမေရိကန်ခီးသွားတွေအတွက်ပြည်ဝင်ခွင့်ဗီဇာထုတ်ပေးမှုတွေကန့်သတ်မှာဖြစ်ကြောင်းဖော်ပြထားတာပါ။လူပြင်းကြိုက်ဝါဒကိုဆန့်ကျင်ရေးအတွက်ဥရောပခေါင်းဆောင်တွေအတူတကွရပ်တည်ချဖို့အတွက်ပြင်းထန်သမ္မတဖရန်ဆွာအော်လန်ကတိုက်တွန်းလိုက်သလိုဂျာမနီနိုင်ငံခြားရေးဝန်ကြီးဆစ်မာဂေဘရီယယ်ကလည်းတင့်ရဲ့အိမ်နီးချင်းကိုချစ်ခင်ပါဆိုတဲ့ဆောင်းပုတ်ဟာအမေရိကန်ရိုးရာယဉ်ကျေးမှုရဲ့အခြေခံပါလို့ပြောကြားခဲ့တာဖြစ်ပါတယ်
။အခုတနင်္ဘာအစောပိုင်းကသမ္မတထရမ့်ပြောကြားခဲ့တဲ့အတိုင်း TPP လို့ခေါ်တဲ့ Pacific သမုဒ္ဒရာရဝန်ဒေတာနိုင်ငံတွေနဲ့စူပေါင်းချုပ်ဆိုမဲ့ကုန်သွယ်ရေးသဘောတူညီချက်ကိုအစားထိုးမဲ့တနင်္ဂနွေချင်းကုန်သွယ်ရေးဆိုင်ရာဆွေးနွေးမှုတွေကိုလှုပ်ဆောင်သွားဖို့အမေရိကန်နဲ့ဂျပန်နိုင်ငံတို့ကတာနေထံပြုလိုက်ကြောင်းသမ္မတထရမ့်အစိုးရကစနေနေ့မှာကြေညာလိုက်ပါတယ်။စနေနေ့မနေ့အစောပိုင်းကဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့သမ္မတထရမ့်တို့တယ်လီဖုန်းနဲ့ဆက်သွယ်စကားပြောကြားခဲ့ကြပါတယ်။ဒါဟာသမ္မတထရမ့်အမည်နဲ့ကမ္ဘာခေါင်းဆောင်တွေနဲ့စနေနေ့ကတယ်လီဖုန်းနဲ့စကားပြောကြားမဲ့အစီအစဉ်တွေကပထမဆုံးပြောဆိုခြင်းလည်းဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဂျပန်နဲ့ပုံမိုနှက်ဆိုင်တဲ့ယင်းနီးမြုပ်နှံမှုမျိုးလှုပ်ဆောင်သွားမှာဖြစ်ပြီးသူ့အစိုးရအနေနဲ့ဂျပန်နိုင်ငံရဲ့လုံခြုံရေးအတွက်တာမဏိလိုခိုင်မာစွာရပ်တည်လှုပ်ဆောင်ပေးသွားဖို့တနိဋ္ဌာန်ပြုကြောင်းလဲသမ္မတထရမ့်ကဂရိပြုလိုက်တယ်လို့သမ္မတအိမ်မီရောကသတင်းထုတ်ပြန်ပါတယ်။နိုင်ငံစုံပါဝင်တဲ့ကုန်သွယ်ရေးသဘောတူညီချက်အစားတနိုင်ငံချင်းစီနဲ့သဘောတူစာချုပ်ချုပ်ဆိုတာကိုလိုလားကြောင်းမစ္စတာထရမ့်ကပြောဆိုထားတာဖြစ်ပြီးဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေကလည်းအမေရိကန်နဲ့ကုန်သွယ်ရေးဆွေးနွေးမှုတွေကိုတိုက်ရိုက်ပြုလုပ်သွားမှာဖြစ်ကြောင်းကြာတာပရင်းတွေကပြောကြားခဲ့ပါတယ်။မစ္စတာထရမ့်သမ္မတအဖြစ်ရွေးကောက်တင်မြှောက်ခံရပြီး6ရက်အကြာမှာအဲ့ဒီအချိန်ကရွေးကောက်ခံသမ္မတဖြစ်တဲ့မစ္စတာထရမ့်ကိုဝန်ကြီးချုပ်အာဘေကပထမဆုံးကမ္ဘာခေါင်းဆောင်တဦးအဖြစ်နယူးယောက်မြို့မှာတွားရောက်တွေ့ဆုံခဲ့ပါတယ်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်မှာစနေနေ့မှာပဲရုရှားသမ္မတဗလာဒီမီယာပူတင်နဲ့လည်းတယ်လီဖုန်းဆက်သွယ်ပြောကြားခဲ့ပါတယ်။ဒါဟာဇန်နဝါရီလ20သမ္မတတာဝန်ယူပြီးချိန်ကစပြီးပထမဆုံးရုရှားနဲ့အမေရိကန်ခေါင်းဆောင်တို့ဆက်သွယ်ပြောကြားတာဖြစ်ပါတယ်။ပြောကြားတဲ့အကြောင်းအရာအပြည့်အစုံကိုသမ္မတအင်ဗျူကအသေးစိတ်မထုတ်ပြန်ပေမဲ့ရုရှားဆိုတာဘက်ကတော့စနေနေ့နှောင်းပိုင်းမှာပဲကြေညာချက်ထုတ်ပြန်ပြီးခေါင်းဆောင်တို့ရဲ့ဆွေးနွေးပြောဆိုမှုကအပြုသဘောဆောင်တယ်လို့ပြောဆိုခဲ့ပါတယ်။သမ္မတနှုတ်ဟာအဲစစ်တေးကြောင့်လည်းနိုင်ငံတကာအကြမ်းဖက်မှုတွေတိုက်ဖျက်ဖို့အတွက်အတူတကွလှုပ်ဆောင်မှာဖြစ်ကြောင်းရုရှားအစိုးရရဲ့ကြေညာချက်မှာဖော်ပြထားတာပါ။ဒါအပြင်အမေရိကန်ကရုရှားပေါ်မှာချမှတ်ထားတဲ့အရေးယူတန်ခတ်မှုနဲ့ပတ်သက်ပြီးခေါင်းဆောင်နှစ်ဦးတို့ဘာမှမပြောကြားခဲ့ကြဘူး။နှစ်နိုင်ငံစီးပွားရေးဆက်ဆံမှုပြန်လည်တည်ဆောက်ရေးနဲ့အမေရိကန်ရုရှားနှစ်နိုင်ငံဆက်ဆံရေးတည်ငြိမ်မှုရှိရေးဟာအရေးပါတယ်လို့တယ်လီဖုန်းဆက်သွယ်ပြောဆိုခြင်းတွေမှာပြောကြားခဲ့တယ်လို့လည်းဖော်ပြထားပါတယ်။ရုရှားနဲ့အမေရိကန်တို့ဟာယူကရိန်းနဲ့ဆီးရီးယားအရေးတွေနဲ့ပတ်သက်ပြီးနှစ်နိုင်ငံကြားမှာတင်းမာမှုတွေရှိနေတာဖြစ်ပါတယ်။သမ္မတထရမ့်မှာစနေနေ့မှာနိုင်ငံ၅နိုင်ငံကခေါင်းဆောင်တွေနဲ့တယ်လီဖုန်းဆက်သွယ်ပြောကြားဖို့စီစဉ်ထားတာဖြစ်ပြီးရုရှားသမ္မတဗလာဒီမီယာပူတင်နဲ့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေတို့အပြင်ဂျာမနီဝန်ကြီးချုပ်အန်ဂလာမာကယ်ပြင်သစ်သမ္မတဖရန်ဆွာအော်လန်နဲ့ဩစတြေးလျဝန်ကြီးချုပ်မဲလ်ကမ်တန်ဖဲလိုနဲ့လည်းပြောကြားမှာဖြစ်ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာလွန်ခဲ့တဲ့သတင်းပတ်ကသမ္မတအဖြစ်သူစတင်တာဝန်ယူပြီးပထမဆုံးအကြိမ်ဖြစ်အမေရိကန်ပြည်သူတွေကိုအပတ်စဉ်ရေဒီယိုမိန့်ခွန်းပြောကြားခဲ့ပါတယ်။စနေနေ့ကထုတ်လွှင့်တဲ့ YouTube ဗီဒီယိုထဲမှာသူအစိုးရအဖွဲ့စတင်တာဝန်ထမ်းဆောင်တဲ့သတင်းတပတ်စာကာလအတွင်းလှုပ်ဆောင်ခဲ့တာတွေကိုပြောကြားထားတာမှာသူတို့အစိုးရအနေနဲ့အချိန်ဆွဲမနေပဲလုပ်ငန်းတွေကိုစံချိန်တင်လှုပ်ဆောင်နိုင်ခဲ့ကြောင်းလူတိုင်းကအဲ့ဒီအကြောင်းကိုပြောကြားနေကြကြောင်းသူတို့အနေနဲ့အသိဉာဏ်ရှိစွာနဲ့အလင်းအမြန်လှုပ်ဆောင်နေသလိုအမေရိကန်ပြည်သူတွေကိုစားရက်တိလှုပ်ဆောင်မှုတွေကိုဘယ်တော့မှရပ်တန့်သွားမှာမဟုတ်ကြောင်းထရမ့်ကပြောထားပါတယ်။သူအစိုးရအဖွဲ့ကပြီးခဲ့တဲ့သတင်းပတ်အတွင်းအောင်မြင်စွာလှုပ်ဆောင်နိုင်ခဲ့တဲ့လုပ်ငန်းတွေကိုပြောဆိုထားတဲ့အပြင်သူ့အနေနဲ့အိုဘားမားကယ်ရလို့ခေါ်တဲ့အရင်သမ္မတအိုဘားမားအစိုးရအဖွဲ့ကချမှတ်လှုပ်ဆောင်ခဲ့တဲ့ချမှတ်ရေးဆောင်ရှောက်မှုအစီအစဉ်ကိုပြင်ဆင်အစားထိုးဖို့အတွက်လည်းညွှန်ကြားချက်ထုတ်ပြန်ထားကြောင်းအဲ့ဒီအစီအစဉ်ကိုပြင်ဆင်ဖို့အချိန်တန်နေပြီဖြစ်ကြောင်းသမ္မတထရမ့်ကထပ်လောင်းပြောဆိုထားပါတယ်။ဒါ့အပြင်အရှေ့အာရှနိုင်ငံများနဲ့ချုပ်ဆိုထားတဲ့ TPP လို့ခေါ်တဲ့ပစိဖိတ်သမုဒ္ဒရာအရာဝန်ဒေသနိုင်ငံများကုန်သွယ်ရေးသဘောတူညီချက်ကအမေရိကန်ပြည်ထောင်စုနှုတ်ထွက်လိုက်တဲ့ကိစ္စချီလီပီရူကနေဒါမက္ဆီကိုစတဲ့နိုင်ငံတွေနဲ့ချုပ်ဆိုထားတဲ့ကုန်သွယ်ရေးသဘောတူညီချက်တွေကိုပြန်လည်ဆွေးနွေးညီနိုင်မယ့်ကိစ္စတွေကိုလည်းလှုပ်ဆောင်ခဲ့ကြောင်းအဲ့ဒီသဘောတူညီချက်တွေဟာအမေရိကန်အလုပ်သမားတွေအတွက်အကျိုးမဖြစ်စေတဲ့သဘောတူညီချက်တွေဖြစ်ကြောင်းအမေရိကန်အလုပ်သမားတွေကိုအကာအကွယ်ပေးနိုင်ဖို့အတွက်အစိုးရအနေနဲ့တနင်္ဂနွေချင်းစီနဲ့ကုန်သွယ်ရေးသဘောတူညီချက်စာချုပ်တွေချုပ်ဆိုသွားမှာဖြစ်ကြောင်းအပတ်စဉ်မိန့်ခွန်းထဲမှာမစ္စတာထရမ့်ကထည့်သွင်းပြောကြားသွားခဲ့ပါတယ
်။ VOA မြန်မာနိုင်ငံမနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလိုင်းလက်မီတာ190 kHz 1509ရုကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ VOA American တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြီးညာနေပါတယ်။ American ပြည်တော်စုမှာအခြေချဖို့အတွက်ဩစတြေးလျကနေတဆင့်သွားဖို့လုပ်နေတယ်။မွတ်စလင်ဟုတ်တဲ့အီရန်နိုင်ငံသား300လောက်ကိုဩစတြေးလျအစိုးရကသွားခွင့်မပြုတော့ပါဘူး။ဒါဟာ American နိုင်ငံနဲ့ဒုက္ခသည်တွေဝင်ခွင့်မပြုဖို့အတွက်သမ္မတဒေါ်နယ်ထရမ့်ရဲ့စူးစမ်းမှုကနဦးရိုက်ခတ်မှုတစ်ခုဖြစ်ပါတယ်။အရင်ဆိုဗီယက်ပြည်တော်စုကဂျူးတွေအတွက်အကူအညီပေးဖို့American လွှတ်တော်ကနေခွင့်ပြုထားတဲ့28နှစ်တက်တန်းရှိပြီဖြစ်တဲ့အစီအစဉ်အောက်မှာပဲ American မှာအခြေချခွင့်ရှိပြီးအီရန်မှာနေဖို့အတွက်အန္တရာယ်ရှိနေတဲ့အီရန်ဂျူးတွေခရစ်ယာန်တွေနဲ့ဘာဟီတွေဟာမကြသေးခင်ကအချိန်ထိဩစတြေးလျကနေမှတဆင့် American ကိုလာကြတာဖြစ်ပါတယ်။ဘာဟီယဘာသာကိုယ်ွယ်သူတွေဟာတမန်တော်လို့သတ်မှတ်ကြတဲ့ပါရှန်ပညာရှင်တူက1844ခုနှစ်မှာစတင်တည်ထောင်ခဲ့တဲ့ဘာဟာအီဘာသာကိုအီရန်ဆိုအာကန်နေတားမြစ်ထားတာဖြစ်ပါတယ်။ဝင်ကွန်တောင်းသူတွေကိုအမေရိကန်အရာရှိတွေကအီရန်မှာလူတွေ့ဆစ်ဆီးတာတွေမလုပ်နိုင်တဲ့အတွက်ဩစတြေးလျမှာလှုပ်ဆောင်တာဖြစ်ပါတယ်။ဒါပေမဲ့အခုအမေရိကန်ပြည်ထောင်စုကမကြသေးခင်ကပဲအီရန်ကလာသူတွေအတွက်ပါကန့်သတ်လိုက်တာမို့အခုလိုဆစ်ဆီးမှုတွေမလုပ်နိုင်တော့ပဲဖြစ်ပါတယ်။ဒီကန့်သတ်မှုဟာဘလောက်ကြာမလဲဆိုတာမသိရသေးတယ်လို့မူလလှုပ်ဆောင်နေတဲ့အစီအစဉ်ကိုဘယ်ချိန်မှပြန်ပြီးစနိုင်မယ်ဆိုတာကိုလည်းမသိရသေးပါဘူး။
အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာရှိတဲ့ IS Islamist အကြမ်းဖက်အဖွဲ့တွေကိုကူညီတိုက်ခိုက်ပေးနေတဲ့ကိုဆိုဗိုနိုင်ငံကအမျိုးသမီးတွေဟာဘာသာရေးကြောင့် IS အဖွဲ့နဲ့ပူးပေါင်းတိုက်ခိုက်နေကြခြင်းမဟုတ်ပဲသူတို့အဲ့ဒီလိုပါလာအောင်ခင်မွန်းဖြစ်သူတွေရဲ့စီယုံတင်းတင်းမှုတွေကြောင့်မိသားစုနဲ့အတူနေရအောင်တွားနေကြခြင်းဖြစ်တယ်လို့သူတေသနာတစ်ခုမှဖော်ပြထားပါတယ်။အီရန်နဲ့ဆီးရီးယားနိုင်ငံတွေမှာရှိတဲ့ IS အကြမ်းဖက်အဖွဲ့မှာအနောက်ဥရောပနိုင်ငံတွေကအမျိုးသမီးတိုက်ခိုက်ရေးသမား900ကျော်ရှိနေတာမှာအဲ့ဒီထက်က40ကျော်ဟာကိုဆိုဗိုကဖြစ်ကြောင်းမြို့တော်ပရစ် ရစ်စတီနာအခြေစိုက်ကိုဆိုဗာလုံခြုံရေးဆိုင်ရာသုတေသနအဖွဲ့ KCSS ကအခုသတင်းပတ်မှာထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ
်ဂျပန်နိုင်ငံကုန်တယ်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ် JCCI ရဲ့ဥက္ကဋ္ဌအကီယိုမီမူရာဦးဆောင်တဲ့အဖွဲ့ဟာတောက်ကြံနေကအနေပြည်တော်မှာမြန်မာနိုင်ငံအတိုင်းအမြန်ပုတ်ကိုဒေါင်ဆန်းစုကြည်နဲ့တွေ့ဆုံပြီးမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုလှုပ်ဆောင်အောင်မှာကြုံတွေ့နေရတဲ့အခက်အခဲတွေကိုပြောဆိုဆွေးနွေးခဲ့ပါတယ်။မြန်မာနိုင်ငံနဲ့အခြေခံအဆောက်အုံတွေဖွံ့ဖြိုးရေးဆိုင်ရာနဲ့ပတ်သက်ပြီးလမ်းပန်းဆက်သွယ်ရေးနဲ့စွန့်အင်ကန်တာတွေနီးဥပဒေပြုပြင်ရေးတွေအသေးစားနဲ့အလတ်စားလုပ်ငန်းတွေအတွက်လူသားအရင်းမြစ်ဖွံ့ဖြိုးရေးဆိုင်ရာတွေကိုဆွေးနွေးခဲ့တဲ့အပြင်နှစ်နိုင်ငံအစိုးရတွေကြားဆင်ဆက်မပြတ်ဆွေးနွေးညှိနှိုင်းရေးဆိုင်ရာမူပေါင်းချမှတ်တာနဲ့နှစ်နိုင်ငံစီးပွားရေးကိစ္စရပ်တွေကိုဆွေးနွေးခဲ့တယ်လို့ဂျပန်နိုင်ငံဘက်ကအကြေညာချက်ထုတ်ပြန်ပြောဆိုပါတယ် JCCI အဖွဲ့တာဝန်ရှိသူတွေဟာ UMFCCI မြန်မာနိုင်ငံဆက်မှုလက်မှုကုန်တယ်များအဖွဲ့ချုပ်နဲ့ပါတွေ့ဆုံခဲ့ပါတယ်မြန်မာနိုင်ငံမှာနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေအလွယ်တကူဝင်ရောက်လာဖို့အတွက်လမ်းပန်းဆက်သွယ်ရေးလျှက်စင်ပြီးလူဆွမ်းအရင်းမြစ်မြင့်တင်ရေးစတဲ့အခြေခံအဆောက်အုံတွေကောင်းမွန်အောင်လွယ်ကူအောင်ပြင်ဆင်ပေးဖို့အတွက်လိုအပ်သလိုနိုင်ငံခြားရင်းနှီးမြှုပ်နှံမှုဆိုင်ရာဥပဒေတွေတက်ကအချက်တချို့နဲ့လူဝင်မှုဥပဒေတစ်ချက်တချို့ကိုပြင်ဆင်ပေးဖို့လိုအပ်တယ်လို့ JCCI အဖွဲ့တာဝန်ရှိသူတွေကပြောကြားခဲ့တယ်လို့တွေ့ဆုံပွဲကိုတက်ရောက်ခဲ့တဲ့ UMFCCI ဒုဥက္ကဋ္ဌဒေါက်တာမောင်မောင်လေးက VOE ကိုပြောပါတယ် JCCI ဖွဲ့ကဂျပန်နိုင်ငံရဲ့အကူအညီနဲ့ဆောက်လုပ်နေတဲ့ရန်ကုန်ကတီလဝအထူးစီးပွားရေးဆောင်ကိုလည်းတွားရောက်ခဲ့တာဖြစ်ပါတယ
်အခုမြန်မာနိုင်ငံတည်ရှိနေတဲ့နေရာမှာလွန်ခဲ့တဲ့နှစ်ပေါင်းတန်း100လောက်ကအသက်ရှင်နေထိုင်ခဲ့တဲ့ထူးခြားဆန်းပြတဲ့ပိုးကောင်တစ်မျိုးကိုမြန်မာနိုင်ငံမှာတွေ့ရှိတဲ့ပရင်းနဲ့မှာသိပ္ပံပညာရှင်တွေကတွေ့ရှိခဲ့ကြပါတယ်အဲ့ဒီပိုးကောင်ရဲ့ဥကောင်ဟာထူးခြားဆန်းပြပြီးသစ်ပင်တွေပေါ်မှာတွားသွားတဲ့သဘောတက်ရောက်စေတဲ့ပင်ရှိရှိ6လောက်တည်ရှိနေတာကိုတွေ့ရတယ်လို့ဆိုပါတယ်အဲ့ဒီထူးဆန်းတဲ့ပိုးကောင်ဟာတခြားဘယ်လိုပိုးကောင်တွေနဲ့မှမတူတာကြောင့်သိပ္ပံဆိုင်ရာမျိုးရင်းတစ်ခုအဖြစ်သိကြသတ်မှတ်ဖို့လိုလိမ့်မယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်ဒိုင်နိုဆောတွေခေတ်ကတည်ရှိခဲ့တဲ့ဒီပိုးကောင်ဟာအရန်သေးလွန်ပြီးအတောင်ပိုင်းလည်းမပါဘူးလို့ဆိုပါတယ်အဲ့ဒီပိုးကောင်မျိုးနှစ်ကောင်သာတွေ့ရှိပြီးသူတို့ဟာမြန်မာနိုင်ငံမှာတွေ့ရှိတဲ့ပရင်းတွေထဲမှာပုံစံမပြတ်တည်ရှိနေတာလို့ဆိုပါတယ
2019ခုနှစ် January 29ရက်တနင်္ဂနွေနေ့မနေ့ဖက်ထိတ်တန့်ရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါခင်မျိုးသက်နဲ့ကိုဇော်ဝင်းလှိုင်တို့ကြီးညာပေးသွားတာပါအခုထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးနိုင်ငံတကာသတင်းလွှာတစ်ပုဒ်နဲ့စပါမယ်ရှင်အမေရိကန်သမ္မတ Donald Trump ရာထူးတာဝန်ထမ်းဆောင်တာတပတ်ပဲရှိသေးပေမဲ့လွတ်တော်နဲ့အုပ်ချုပ်ရေးပိုင်းဆောင်ရွက်ချက်တွေမှာတရေသားဖြတ်ချမှုနဲ့ပတ်သက်ပြီးတနိုင်ငံလုံးအတိုင်းအတာနဲ့အချိန်တော်ကြာကလေးကအခြေတင်ညှဉ်းခုံတာတွေပြန်လည်ဖြစ်ပေါ်လာစေပါတယ်။6ရက်အတွင်းမှာကြီးမားတဲ့လူမှုချီတက်ဆန္ဒပြပွဲနှစ်ခုဖြစ်ခဲ့ပြီးနှစ်ဖက်စလုံးကလည်းနောက်ဆုံးမဲ့အရေးလက္ခဏာမတွေ့ရပါဘူး။ VOA သတင်းတောက် Catherine Gibson ရဲ့သတင်းပေးပို့ချက်ကိုကိုရန်နိုင်ကပြောပြပေးမှာပါရှင်
။ American ပြည်တော်စုမြို့တော် Washington DC မှာတော့အမျိုးသမီးတွေရဲ့ကိုယ်စားအခွင့်အရေးကာကွယ်စောင့်ရှောက်ဖို့အတွက်လူပေါင်း9သိန်းကျော်ချီတက်ဆန္ဒပြပြီးတပတ်အတွင်းမှာပဲကုန်းဆောင်တရီသားဖြတ်ချတာကိုစန့်ကျင်တဲ့လူလူဆန္ဒပြပွဲတရက်ကိုပြုလုပ်ခဲ့ပါတယ်။ကုန်းဖြတ်ချတာကိုစန့်ကျင်သူတွေကဒီကုန်းဖြတ်ချတာကိုတရားဝင်အဖြစ်နဲ့တရားရုံးကနေစီရင်တုံးအဖြစ်သတ်မှတ်ခဲ့တဲ့ Roe နဲ့ Wade ရဲ့အမှုကိုစန့်ကျင်ကန့်ကွက်လာခဲ့တာဟာ43နှစ်ရှိသွားခဲ့ပြီဖြစ်ပါတယ်။ Donald Trump သမ္မတဖြစ်လာပြီးပထမဆုံးလှုပ်ရှားရေးတွေကတစ်ခုကတော့ကုန်းဖြတ်ချတာကိုအားပေးတဲ့နိုင်ငံသားဖွဲ့စည်းတွေကိုအမေရိကန်ကနေငွေကြေးထောက်ပံ့တာတွေကိုရပ်တန့်ဖို့အတွက်အမိန့်ထုတ်ပြန်ခဲ့တာဖြစ်ပါတယ်။မက္ကဆီကိုစစ်တီမူဝါဒလို့ခေါ်တဲ့ဒီမူဝါဒဟာဘယ်ပါတီကသမ္မတဖြစ်တယ်ဆိုတဲ့အပေါ်မှာမူတည်ပြီးတော့ပြောင်းနေတာဖြစ်ပါတယ်။1984ကစပြီးတော့ Republican သမ္မတတွေကငွေကြီးထောက်ပံ့တာတွေမလုပ်ဘဲ Democrat တွေကတော့ထောက်ပံ့ခဲ့ပါတယ်။ဒါပေမဲ့ Trump ရဲ့အမိန့်ကအရင်ထက်ပိုတင်းကျပ်ပြီးတော့သူတို့ဦးစားပေးလှုပ်ဆောင်သွားမှာတွေကိုအင်မီရောပြန်ကြားရေးအရာရှိ Sean Spicer ကအခုလိုပြောပါတယ
်။ It's no secret that this administration and this president are going to do what they can to fight for life.
ဒီဆိုရနဲ့ဒီသမ္မတကကိုဝင်ဆောင်တရီသားဖြတ်ချတာကိုဆန့်ကျင်တဲ့အသက်ရှင်ပိုင်ခွင့်နဲ့ပတ်သက်ပြီးတော့လုံနိုင်တဲ့လောက်လှုပ်သွားမယ်ဆိုတာကတော့ရှင်းပါတယ
်။ Washington DC မှာမျိုးသမီးလူမှုချီတက်ဆန္ဒပြပွဲကြီးပြုလုပ်ပြီးရပိုင်းအတွင်းမှာပဲ Republican တွေထိန်းချုပ်ထားတဲ့လွှတ်တော်ကကိုယ်ဖျက်ချတာနဲ့ပတ်သက်ပြီးတော့ပြည်ထောင်စုဆိုရကငွေကြေးထောက်ပံ့နေတာတွေကိုအမြဲတမ်းတားမြစ်သွားဖို့ကြိုးပမ်းခဲ့ကြပါတယ်
။ Millions of women and men across the country and including myself marched with one goal in mind to let the world know that our rights must be
respected. ဂျမအပါအဝင်နိုင်ငံတော်ဝန်ကအမျိုးသမီးနဲ့အမျိုးသားတန်းပေါင်းများစွာဟာသူတို့ရဲ့စိတ်ထဲမှာရည်မှန်းချက်တစ်ခုနဲ့ချီတက်ခဲ့ကြပါတယ်။အဲ့ဒါကတော့သူတို့ရဲ့အခွင့်အရေးတွေကိုလေးစားပြီးကာကွယ်စောင့်ရှောက်ရမယ်ဆိုတာကဘာသိအောင်ချီတက်ခဲ့ကြတာပါ။အမျိုးသမီးတဦးရဲ့ကိုယ်ပွန်ဖျက်ချပိုင်ခွင့်ဆိုတာဟာသူ့ရဲ့ကိုယ်ပိုင်ရွေးချယ်မှုဖြစ်ပါတယ်။အစိုးရကနေသူ့အတွက်ဆုံးဖြတ်ပေးရမယ်ဟာမဟုတ်ပါဘူး။
So the Congress is way out of step with the American public and what the American public supports.
အသက်တိုင်းဟာဖျားသခင်ရဲ့ကောင်းချီးလက်ဆောင်ပါဒါကကျမတို့နိုင်ငံရဲ့ဥပဒေမှာထင်ရှားပါစေလို့ပဲဆုတောင်းပါတယ်
။အောက်လွှတ်တော်ဥက္ကဋ္ဌ Paul Ryan ကတော့ဥပဒေကြမ်းကိုအတည်ပြုလိုက်ပြီဖြစ်တယ်လို့သူ့ရဲ့ Twitter ကနေပြောပါတယ်။ဒါပေမဲ့ကိုယ်ဝန်ဖျက်ချပိုင်ခွင့်အရေးဆောင်ရွက်နေသူတွေကတော့ဒီပေါ်မှာဝေဖန်လိုက်ပါတယ်။
So the Congress is way out of step with the American public and what the American public supports.
မြို့သူတွေအတွက်ကိုယ်ဝန်ဖျက်ချခွင့်နဲ့ကျန်းမာရေးစောင့်ရှောက်ခွင့်နဲ့ပတ်သက်ပြီးတော့ American လူထုကထောက်ခံနေချိန်မှာလွှတ်တော်ရဲ့ဒီလောက်ရက်က American လူထုနဲ့ကင်းကွာသွားစေပါတယ
်။2016ခုနှစ်ကပြည်သူ့တွေသနာအဖွဲ့ရဲ့စစ်တမ်းမှာတော့ American ပြည်သူ59ရာခိုင်နှုန်းကကိုယ်ဝန်ဖျက်ချတာကိုတရားဝင်အဖြစ်ခွင့်ပြုတင်တယ်လို့ဆိုပါတယ်။ဒါပေမဲ့ကိုယ်ဝန်ဖျက်ချမှုအမျိုးမျိုးနဲ့အစိုးရရဲ့ရမုံငွေထောက်ပံ့တာတွေနဲ့ပတ်သက်တဲ့သဘောထားတွေကတော့ကွဲပြားမှုတွေရှိနေပါတယ်။ဆရာဝန်က ultrasound ရိုက်ပြီးစမ်းသပ်တဲ့အခါမှာနှလုံးခုန်နာကိုစမ်းသပ်တွေ့ရှိတဲ့ဆိုရင်ကိုယ်ဝန်ဖျက်ချတာကိုတားဆီးတဲ့ဥရဂျန်တရက်ကိုချမှတ်ဖို့ကအောက်လွှတ်တော် Republican အမတ်တွေပေါ်မှာမူတည်နေပါတယ်ဒီပေါ်မှာ Catholic တက္ကသိုလ်ကပမောက္ခ check back no လို့ကိုယ်ဝန်ဖျက်ချတာကိုစန့်ကျင်လှောက်ရှားသူတွေကတော့ကြိုဆိုကြပါတယ
် This is exactly the right kind of legislation to advance the pro life cause with those who
ဒါအသက်ရှင်မှန်ခွင့်နဲ့ပတ်သက်ပြီးရှေ့ကိုခြေတလန်းတိုးနိုင်ဖို့လုံးဝကိုမှန်ကန်တဲ့ဥပဒေတရားဖြစ်ပါတယ
်ဒီကိစ္စနဲ့ပတ်သက်ပြီး Republican အစိုးရအတွက်အကြီးမားဆုံးအကျိုးသက်ရောက်မှုကတော့တရားရုံးချုပ်မှာကိုယ်ဖျက်ချတာကိုစန့်ကျင်တဲ့တရားသူကြီးကိုတရားဝင်အတည်ပြုခန့်အပ်တာဖြစ်ပါတယ်အဲ့လိုလှုပ်လှိုက်ခြင်းအပြင်ကိုယ်ဖျက်ချတာကိုတရားဝင်ခွင့်ပြုထားတဲ့တရားရုံးချုပ်ရဲ့စီရင်ထုံးကိုလည်းပယ်ဖျက်ကျော်လွှားနိုင်မှာဖြစ်ပါတယ်သမ္မတ Trump အနေနဲ့ရှေ့သတင်းပတ်ကြရင်တော့လွတ်လပ်နေတဲ့တရားရုံးချုပ်တရားသူကြီးနေရာကိုကြီးညာသွားမှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ပြောပြသွားတာပါရှင်အခုမြန်မာအရေးသုံးသပ်ချက်ကိုနားဆင်ကြရပါတော့မယ်ရှုပ်ထွေးပွေလီတဲ့ဒီကြောက်စိမ့်လုပ်ငန်းကိုထိန်းချုပ်နိုင်မှသာနိုင်ငံအတွက်အကျိုးရှိမှာဖြစ်တဲ့အကြောင်းဥအောင်ခင်သုံးသပ်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ပြထားပါတယ်ရှင်
ပြည်အနာရှင်ခေတ်ကထိတ်တန့်လျှို့ဝှက်ချက်အဖြစ်သတ်မှတ်ပြီးလေဝကြီးအုပ်အမျက်ထုတ်ခဲ့ကြတဲ့ကြောက်စိမ့်လုပ်ငန်းကိုပြောင်းလဲဖို့NLD အစိုးရကြိုးပမ်းနေပုံရပါတယ်။ကျောက်စိမ့်ကျောင်းမြေဒုဖော်ခွင့်တက်တန်းကုံဆုံးသွားတဲ့လုပ်ငန်းတွေကိုလုတ်ခွင့်ချပေးတော့မှာမဟုတ်ကြောင်းတရားစတတ်နဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးဝန်ကြီးဌာနကလွန်ခဲ့တဲ့ဇူလိုင်လကကြေညာပါတယ်။ဒုဖော်ခွင့်တက်တန်းကို2021အထိထုတ်ပေးထားတာမို့တချို့ကုမ္ပဏီတွေဟာနောက်ထပ်9နှစ်လောက်လုပ်နိုင်ပါသေးတယ်။ဘဂန့်၊ခန္ဒီ၊မိုးညင်း၊မိုးကုန်းနဲ့မိုင်းရှူးမှာလုတ်ကွက်19,000ချပေးထားပါတယ်။ဥပဒေမဲ့ကျောက်စိမ့်ဒုဖော်မှုနဲ့ပတ်သက်ပြီးကချင်းပြည်နယ်အစိုးရအဖွဲ့အတွင်းရေးမှူးနဲ့ညွန်ကျုံနှစ်ဦးကိုဦးသိန်းစိန်အစိုးရလက်ထက်လွန်ခဲ့တဲ့နှစ်မတ်လဇန်မှာရာထူးကရက်ဆဲလိုက်ပါတယ်။ပကနယ်ပြည်မှာလုတ်ခွက်တစ်ချပေးတော့မှာမဟုတ်ပဲလုတ်ခွက်တက်တန်းတိုးမှုကိုလည်းရက်ဆိုင်ထားပါတယ်။တရုတ်ပြည်ကိုကျောက်စိမ့်ခိုးထုတ်မှုနဲ့တော့အခုလိုယာယီရက်ဆိုင်လိုက်တာဖြစ်လိမ့်မယ်လို့မြင်ကြပါတယ်။ဦးသိန်းစိန်လက်ထက်ကလည်းနှစ်နှစ်ရက်ဆိုင်ခဲ့မှုပါတယ်။
လွန်ခဲ့တဲ့စက်တင်ဘာအောက်တိုဘာနှစ်လအတွင်းမှာတရုတ်မြန်မာနယ်စပ်ကမ်ပိုက်တီဒေသမှာတရုတ်ပြည်ကိုဥပဒေမဲ့တင်ပို့မဲ့ကြောက်စင်းအရိုင်းလုံးတွေကို၄ချိန်ဖမ်းဆီးနိုင်တဲ့အတွက်တန်ချိန်90ကျော်အထိရှိလာကြောင်းသိရပါတယ်။အခုထိတော့ရင်မောင်းကိုသာဖမ်းဆီးနိုင်ပြီးပိုင်ရှင်လွတ်မြောက်နေဆဲဖြစ်ပါတယ်။ကချင်ပြည်နယ်ရဲတပ်ဖွဲ့ကဖမ်းဆီးနိုင်ခဲ့တာဖြစ်ပါတယ်။ဒီကိစ္စနဲ့ပတ်သက်နေတဲ့တပ်ရင်းတပ်ဖွဲ့နဲ့ဌာနဆိုင်ရာဝန်ထမ်းတွေကိုအရေးယူသွားမယ်လို့ဆိုပါတယ်။ဖမ်းမြနှုန်းအရဆိုရင်ကြောက်စင်းဒေါ်လာတန်1000ဘူးလောက်နှစ်စဉ်ရောင်းရတယ်လို့ဆိုပါတယ်။ဖားကတ်မှာကြောက်စိမ့်တူးတဲ့စစ်တပ်ကုမ္ပဏီ၊ခရိုနီကုမ္ပဏီ၊တိုင်းရင်းသားကုမ္ပဏီတွေအပြင်တရုတ်ပိုင်ကုမ္ပဏီလည်းရှိပါတယ်။ရတနာနယ်မြေကလုတ်ကွက်950နိုဝင်ဘာလမှာတက်တန်းကုန်ပါတယ်
။ကျောင်းမြတ်လုပ်ငန်းမှာစီးမရှိကမ်းမရှိဖြစ်ချင်နိုင်ဖြစ်နေပုံကိုကျောင်းမြတ်ရတနာလုပ်ငန်းရှင်များအသင်းရန်ပုံငွေတွေကဒေါ်လာသန်း100နီးပါးစည်ရင်းပြောင်းနေတဲ့အမှုကသက်သေပြနေပါတယ်။ပြည်သူ့လွှတ်တော်ဥပဒေရေးရာနဲ့အထူးကိစ္စများလေ့လာစစ်ဆေးရေးကော်မတီကိုကျောင်းမြေရနာလုပ်ငန်းရှင်များအသင်းကလွန်ခဲ့တဲ့မေလကတိုင်ကြားထားတဲ့အလွဲသုံးစားလုပ်မှုဖြစ်ပါတယ်။2009က2015အထိကျောင်းမြေပြပွဲရောင်းရတဲ့ငွေ1ရာခိုင်နှုန်းကိုအသင်းရန်ပုံငွေအဖြစ်သတ်မှတ်ခဲ့တာဒေါ်လာ104သန်းအထိရှိလာရာကအခုတော့ဒေါ်လာ9သန်းကျော်ပဲကျန်တော့တယ်လို့ဆိုပါတယ်။ကျောင်းမြေပြပွဲမှာအစိုးရက9ရာခိုင်နှုန်းသတ္တုရင်းဝန်ကြီးဌာနက300ခိုင်နှုန်းပြပွဲကော်မတီက100ခိုင်နှုန်းယူကြပါတယ်။ငွေကြေးကင်တွေတဲ့ပြပွဲကော်မတီမှာတာဝန်ရှိပါတယ်
။ကျောင်းမဲ့ရတနာပြပွဲကို1964ကစတင်ခဲ့တာမို့အခုဆိုရင်အကျဉ်း90ရှိပြီဖြစ်ပါတယ်။ကျောက်စိမ့်ကိုအများဆုံးရောင်းရတယ်လို့ ကျောင်းမရနာရောင်းဝယ်ရေးလုပ်ငန်းညွှန်ကြားရေးမှူးဦးရထွက်ကလွန်ခဲ့တဲ့ဒီဇင်ဘာလမှာ DVB နဲ့တွေ့ဆုံစဉ်ကပြောသွားပါတယ်ပြည်တွင်းကုမ္ပဏီပေါင်း 1,200 ကျော်မှာရောင်းပိုင်ခွင့်လိုင်စင်ရှိတယ်လို့ဆိုပါတယ်ပြပွဲမှာပုဂ္ဂလိကကုမ္ပဏီကအများဆုံးဖြစ်ပေမဲ့တန်ဖိုးအများဆုံးရောင်းချနိုင်သူကတော့အစိုးရနဲ့ဖက်ဆက်လုပ်တဲ့အကျိုးတူကုမ္ပဏီတွေဖြစ်တယ်လို့ဆိုပါတယ်အစိုးရနဲ့တွဲလုပ်တဲ့ကုမ္ပဏီဟာငွေရင်းစိုက်ပြီးကြောက်စိမ့်တူပါတယ်တွေ့ရှိတဲ့ကြောက်စိမ့်အတွေ့အစိုးရကိုယတနာခွန်ပေးရပါတယ်နောက်ပြပွဲတင်ရောင်းတဲ့အခါမှာပထမပိုင်းမှာ90ရာခိုင်နှုန်းစီအငြိမ်အမြခွဲဝေပါတယ်နောက်တော့အစိုးရက40ရာခိုင်နှုန်းကုမ္ပဏီက60ရာခိုင်နှုန်းဖြစ်လာပါတယ်အခုတော့အခွန်များလာလို့အစိုးရက25ရာခိုင်နှုန်းကုမ္ပဏီက85ရာခိုင်နှုန်းခွဲဝေကြပါတယ်
စီမဲကမဲတင်နိုင်ခြင်းနေတဲ့သင်္ဟာဇတ်တကန္ဓာကိုထိန်းချုပ်နိုင်ရေးအတွက်ဟူသိမ့်စင်အစိုးရဟာနော်ဝေးအခြေစိုက်သင်္ဟာဇတ်ထုတ်ယူမှုပွင့်လင်းမြင်သာရေးအဖွဲ့ Extractive Industries Transparency Initiative မှာ2014ခုနှစ်ကအဖွဲ့ဝင်လောင်းဖြစ်လာပြီး2015ဒီဇင်ဘာမှာမြန်မာသင်္ဟာဇတ်အစီရင်ခံစာထွက်လာပါတယ်။ဒါပေမဲ့မိဂံမတ်တအစီရင်ခံစာဖြစ်နေပါတယ်။ဓာတ်ငွေရောင်းရငွေဒေါ်လာတန်း 3,300 နဲ့ကျောက်စင်းရောင်းရငွေဒေါ်လာတန်း 1,000 ကျော်ကိုခြံလှပ်ထားတာတွေ့ရပါတယ်။နိုင်ငံပိုင်လုပ်ငန်းကြီးတွေဟာသင်္ဟာဇတ်ဝင်ငွေ 98 ရာခိုင်နှုန်းကိုအစိုးရကမအဖဲတေးကြားပါစီရင်လုပ်ထားပါတယ်။ EITI အခြေခံမူဟာအစိုးရလုပ်ပုံကံပုံနဲ့ဆန့်ကျင်ဘက်ဖြစ်နေပါလေ။ကျောက်စင်းကျောင်းမြေကိုလူလူစုကလက်ဝကြီးအုပ်ထုတ်ယူတာမျိုးမဟုတ်ဘဲတက်ဆိုင်သူတိုင်းရင်းသားတွေကိုတရားမျှတစွာခွဲဝေတာမျိုးဖြစ်တင်တယ်လို့အမေရိကန်အခြေစိုက်Natural Resource Governance Institute ကယူဆပါတယ်။အစိုးရကအပေါ်စီး UP စီစဉ်တာမျိုးမဟုတ်ဘဲတက်ဆိုင်သူအားလုံးပါဝင်ရေးဆွဲတဲ့အမျိုးသားကြောက်စိမ့်လုပ်ငန်းစီမံကိန်းရှိဖို့လိုအပ်တယ်လို့ဆိုပါတယ်။သင်္ဟာဇတ်မြတ်တာစွာခွဲယူရေးဟာညီညာရေးအတွက်အရေးကြီးတယ်လို့ယူဆကြပါတယ်ခင်ဗျာ။
ဟောင်ကင်ရဲ့မြန်မာရေးသုံးသက်ချက်ကိုနားဆင်ပြီးခဲ့တဲ့နောက်အခုတော့ဒေါ်လာလာတန်စီစဉ်ပို့ချထားတဲ့ American Style Indian သုံးအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါရှင
်ဒီတွင်ပါ English American Style ကန္ဓာမှာ American သမ္မတသည့် Donald Trump တက်လာပြီးတဲ့နောက်တွေ့ရှိရတဲ့အခြေအနေတွေနဲ့လိုက်ဖက်တဲ့ idiom အသုံးတစ်ချက်ကိုတင်ပြပေးဖို့စီစဉ်ထားပါတယ်။သမ္မတ Trump တက်လာပြီးရဲ့အနေငယ်အတွင်းမှာပဲသမ္မတကရွေးကောက်ပွဲမဲဆွဲလှုပ်ရှားစဉ်သူဂရီဘီကေရာဒရီဂိုလက်တွေ့ဖော်ဆောင်တဲ့အနေနဲ့အမေရိကန်နဲ့မက္ကဆီကိုတိုင်းဒေသကြီးဆောက်ဖို့ဘို့အစိုးရသုံးစိတ်ရှော့ချရေးအတွက်အစိုးရပူဒန်းတစ်တွေထပ်မခန့်ဖို့စသဖြင့်သမ္မတရဲ့လုပ်ပိုင်ခွင့်အမိန့်တွေကိုလက်မှတ်ရေးထိုးခဲ့တာဖြစ်ပါတယ်။ဒါကြောင့်လေသူဟာနိုင်ငံအတွက်ဆုံးဖြတ်ချက်တွေညွှန်ကြားချက်တွေပေးနိုင်တဲ့နေရာမှာရှိနေတာဖြစ်ပါတယ်ဒီအခြေအနေမျိုးနဲ့လိုက်ဖက်တဲ့ idiom အသုံးကတော့
call the shots
ဖြစ်ပါတယ်စာလုံးပေါင်းက C A L L call က call ရာ T H E the S H O T S the shots ကဒီနေရာမှာအဓိပ္ပာယ်မျိုးမျိုးရှိပေမယ့်ပြစ်ခတ်တယ်လို့အဓိပ္ပာယ်ရတဲ့SHOOT shoot ဆိုတဲ့ကရိယာရဲ့ noun အဖြစ်အသုံးပြုထားတာဖြစ်ပြီး shots ကတော့ပြစ်ခတ်မှုတွေပေါ့ဒါကြောင့်စကိုက်ထွန်းရဲ့လုံးကောက်ဒီဘက်ကပြစ်ခတ်ဖို့အတွက်ခေါ်ပေးတာအော်ပေးတာလို့ယူဆနိုင်ပါတယ် idiom အသုံးဆင်းသက်လာတဲ့ယူဆအမျိုးမျိုးရှိတဲ့နဲ့တစ်မျိုးကတော့ရှေး British သင်္ဘောတွေခေတ်ကဆိုရင်ရန်သူကိုပြစ်ခတ်ရမှာကုန်းပတ်ပေါ်မှာရှိတဲ့တာဝန်ကျအရာရှိကဘယ်နေရာကိုချိန်ပြရမယ်ဆိုတာကိုအောက်ကတနပ်ပြစ်သမားတွေကိုအမိတ်ပေးတာကနေဆင်းသက်လာတယ်လို့ဆိုပါတယ်။ဒီအသုံးရဲ့ idiom အရေးပဲကအဆုံးဖြတ်ပြီးတဲ့နေရာမှာရှိနေတာအရေးကြီးတဲ့အဆုံးဖြတ်ချက်တွေကိုပြုလုပ်တာလုပ်ပိုင်ခွင့်ရှိတဲ့နေရာမှာရှိနေတာကျမတို့ခေတ်စကားရဆိုရင်တော့လိုအပ်သည်များကိုညွှန်ကြားတဲ့နေရာမှာရှိနေတာပေါ့ရှင်။ဘန်စကားရဆိုရင်တော့သူကဘူးပဲပေါ့။ဒီအသုံးနဲ့ပတ်သက်လို့ George Group ပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ Our boss Mr. Green calls the shots at work. But at home, it's his wife who makes the important decisions.
ကျွန်တော်တို့ဆရာသမား Mr. Green ကအလုပ်မှာတော့သူကအဆုံးဖြတ်ပြီးတဲ့နေရာမှာရှိနေတယ်ပေါ့လေ။ဒါပေမဲ့လို့အင်ကြတော့အရေးကြီးတဲ့ဆုံးဖြတ်ချက်တွေကိုတော့သူ့ဇနီးကခြားတာဗျာလို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်။
Our boss, Mr. Green, calls the shots at work. But at home, it's his wife who makes the important decisions.
Tamra Trump de la B, but among the TPP call Pacific Wunjin Kundwe Sajugani, Medicango, not twelve like the Megu, Lemma, ye two like the Vepsi party. Dajan, Medican Bowie, Nangan Bong, Sanna Nanganja, Kundwe, the Bodumi Muhale, Pepe, Chini, Saikwa Givari. The Lord Kukugo, Pepe, be like this, so ye, ye know, though nine idiom at the Naro.
Pull the plug.
Pipari, Sarung Bonga, PULL, Polga, swear like that, THE, PLUG, the plug. Yes, it dajo, tatare, chmaru, mima male, pla, lube, cora, pido, succur hunye, dia, tibegaro. Tatare, plugu, swept you like that, Pipari. Plugu, plapogani, swept you like that, so ye, yes, it me, piatoma, Pipari. Idioms, red, the white, tibegare, di daimave. Socket, look for a plabogma, tatare, plucko, swept you like this, so eh, yes, me, meadowe, piatoma, pity a dine, Luduye, chancy way, look I need a rego, yat dandoa, low light ago, saluda pibari. Dido nebatello, Josh will be the umagulila chijayama.
The mayor pulled the plug on the city's project by cancelling the funding he promised.
Nora winga, to pay me look, debetare, Guidwego, Mapedo, Wulu, some pia like that with John. New Year, Simangine, Pietwa Giare, Ludibi Yavari, Umaguna Cablila Chijayamba.
The mayor pulled the plug on the city's project by cancelling the funding he promised.
The Rathi Trump, Suya Della, Bide Kama, Winji Tanad Wima, a young lady, Miaji Shigeyama, a toothpick, Naganjai Tanama. Tama Chidwe, a china yashidwe nene, a lokani yanare, a chongjaza rigu, lekan yashi jada triabari. Churugare to the one edu, twadari le shivari. Tajamle, di poku dwe nene, tantmae, lokama, shija domam hotulu, bawin pate, jaromalem hopavu. Dilo chiri muma, lipete idiom atungaro.
Be out of the picture.
Pibare, salung banga. B E B ga pisera O U T out O F off out of ga apienbe yamnida mshida P I C T U R E picture ga yobong suro zagu hunye daye diwe garo yobong apienbe gu yamnida pipari yobong ne ma mapare the bomb new pitted wejan idiom suret the white diwe garo luduha a chained cucune mapate dora masainora mati namle pinida gu suruda pipari. George Gubide Umagulila Chijayamba.
Mary divorced her husband recently. So now that he's out of the picture, she can do as she pleases.
Mary ha majadi migabe, tu kimun johne kwashin like deli. Tajan john ha tu ne pa mam sainore dwejao. Mary le tu the boja de lu ni tai nainome lu debe yavare. Umagunar kaulila chijayamba.
Mary divorced her husband recently, so now that he's out of the picture, she can do as she pleases.
Didimba, English American Sagandama, Timpia Gere, Idjim Atun Rigaro.
Call the shots. Pull the plug.
Ne?
Be out of the picture.
Do Pichavari. Now Drimba, Kuluchimio Male, Nauta Idjim Atun Rigo, Sele Timpia Piumamu. Samyo na sinjavashin.
Dollar Ladan season told him being American style, Meneke, English thing as I go Nazin Lila Gejarabashin. Pure American than yet an English name Nepal season to Nazin Nijarabshapare. A good told him being a season of Nation Nigani go Nighty to Jay, Nilesan and Nigani Nigin to Nighty to Jay, Pianpido told him Pidoma Pietalo. View internet Samyana Bami.voenews.com Ale Nazin Nimarishin.
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6:20ကနေခုနှစ်နာရီအထိလိုင်းတို့မီတာ24 3000နဲ့40မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8:20ကနေ9:20အချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6:20ကနေခုနှစ်နာရီအထိအစီအစဉ်ကိုလိုင်းတို့16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။မြန်မာစံတော်ချိန်မနေ့6နာရီခွဲပါပြီ။VOA American တန်ရက်တနင်္ဂနွေနေ့မနေ့ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုဗနက်9နာရီထိလိုင်းဒိုမီတာ32 40 49ရိုကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။ဗနက်9နာရီထိဆက်ပြီးတော့နားဆင်ကြရမှာကတော့ကိုအောင်လွင်ဦးဦးဆောင်ထုတ်လွှင့်ခဲ့တဲ့စနေနေ့ညကတိုက်ရိုက်လေးလိုင်းဆွေးနွေးခန်းအစီအစဉ်ဖြစ်ပါတယ်။နားဆင်ကြရအောင်ပါရှင်။
ရရှိမြတ်မြာဒီ NRI ရတဆူရလက်ထက်မှာမြန်မာနိုင်ငံမှာအချင်းပြေချာဆမှုတိုက်ဖြတ်ရေးကြိုးပမ်းမှုတွေရှိရကြောင်းအရင်နဲ့ဆိုင်တိုးတက်မှုလက္ခဏာတချို့တွေ့ရတယ်။ဒါပေမဲ့အခြေအနေကတော့နှိမ့်ချနေတော့မယ်ဆိုပြီးတော့ကမ္ဘာတဝန်းအားကြီးလိုက်ဆမှုအခြေအနေတွေကိုစောင့်ကြည့်ခဲခန့်နေတဲ့ Transparency International အဖွဲ့ရဲ့အစိုးရအခမ်းအနားအသစ်ကဖော်ပြပါတယ်။ဆိုတော့ဒီမြန်မာနိုင်ငံမှာလက်ပေးလက်ယူမှုတွေဘယ်နေရာတွေမှာကျန်နေသေးလဲ၊နှစ်ပေါင်းများစွာအမြင့်တွင်နေတဲ့ဒီအချင်းပြေချာဆမှုပြဿနာကိုတိုက်ဖြတ်ပြီးရေးအတွက်ကိုဘာတွေလုပ်ဖို့ကျန်နေသေးလဲဆိုတာတွေကိုကျွန်တော်တို့ဆွေးနွေးဖို့အစီအစဉ်ထားပါတယ်။အရင်ဆုံးတော့ကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကို Facebook ကနေသဘောထားပေးထားတဲ့စာတချို့ကိုကောက်နှုတ်ပြီးဖော်ပြပေးခြင်းပါတယ်။တယောက်ကတော့အောင်ဆွေမြင့်ဆိုတဲ့အကောင့်အနေပို့ထားတာပါ။သူကတော့အရင်နဲ့ဆိုင်တော့ဝင်းကြီးတွေဝင်းကြီးချုပ်တွေတမနာတွေနောက်ဖေးပေါက်အမျိုးသမီးတွေကချင်းကပ်လို့ရတယ်ဆိုတာမျိုးမကြားပါဘူးတဲ့။အောက်ခြေမှာတော့ပုံစံမပြောင်းသေးပဲပုံစံပြောင်းပေးရတာတွေကတော့ရှိနေသေးပါတဲ့။နောက်တစ်ယောက်ကတော့မောင်နယ်ဝေးဆိုပြီးတော့အကောင့်နာမည်နဲ့ပါ။သူကတော့ခရိုနီစနစ်ရှိနေသေးရေးလက်ပေးလက်ယူမှုတွေရှိနေအောင်ပါပဲ။ရှယ်ယာခွဲရလို့ပဲပြောင်းပြီးသုံးရပါလိမ့်မယ်ဆိုပြီးသူကရေးပါတယ်။နောက်တစ်ယောက်ကတော့ဟိုနာမည်ကတော့ကျွန်တော်အတန်အတွက်မှားကောင်းမှားနိုင်ပါတယ်။ Nan Ground ဆိုပြီးရေးထားပါတယ်။သူကတော့လောလောဆယ်ဌာနတိုင်းမှာရှိနေပါတယ်ဥမာမြူနစ်စပယ်မြေစင်းဘန်ငွေချေးဌာနရာပြတ်ဘန်မန်နေဂျာမှတ်ပုံနဲ့ပတ်စုံဌာနတွေမှာဖြစ်ပါတယ်နောက်တစ်ယောက်ကတော့ကိုမျိုးမင်းလက်လို့ရေးပါတယ်သူကတော့ထက်မှာတော့မသိပါဘူးတဲ့အောက်ခြေမှာတော့မထူးပါဘူးစားတော့ရတာလွယ်နေတဲ့သဘောပါတဲ့နောက်တစ်ယောက်ကတော့ငွေစိုးလိုက်တဲ့သူကတော့တရားရေးမှာငွေရှိသူတွေအနိုင်ရစမြဲပါတဲ့ခုထိလည်းဘာမှမပြောင်းလဲပါတဲ့ဒါတွေကိုစစ်စစ်တင်ပါတယ်ဆိုပြီးရေးပါတယ်နောက်တစ်ယောက်ကတော့ဥမန်းတင်ပါသူကတော့သက်ဆိုင်ရာဝန်ထမ်းတွေကိုပတ်တာနေရတော့မှာပဲမပတ်တရင်လုပ်ငန်းတွေကြာမယ်ကြောင်ထိုးထားမယ်ရက်သွန်းနိုင်တာကြောင့်လဲပတ်တာနေရတော့မှာဆိုပြီးရေးပါတယ်နောက်တစ်ယောက်ကတော့လာရအောင်ကမိုးကောင်းရင်ဆိုတဲ့အကောင့်ပိုင်ရှင်မှာသူကတော့ပညာရေးဌာနမှာအရင်တန်းရှိနေသေးပါတဲ့အပြောင်းရွှေ့တွေယာရုတိုးဖို့တွေလက်ထိုးရပါတယ်မြို့နယ်လက်ထောက်ပညာရေးမှုစစ်ဆေးဝင်တော့ကပြောသွားပါတယ်လုံးသက်ကိုကြည့်ရမဟုတ်ဘူးလူကိုကြည့်တာပါဆိုပြီးအတိလင်းပြောပါတယ်ပညာရေးဌာနမှာအခုချိန်ထိလက်ထိုးနိုင်တဲ့သူတွေနေရာကောင်းတွေရနေတော့မှာဆိုပြီးတော့သူကရေးပါတယ်ဆိုတော့အခုဒီနေရာတိုင်းလူလုံးမှာရှိနေသေးတဲ့အချင်းပြတ်ချစားမှုတွေကိုဒီစာရေးထဲမှာထည့်ရနေတာတွေ့ပါတယ်ဆိုတော့ကျွန်တော်ဒီပင်တိုင်းဆွေးနွေးမဲ့ပုံကိုတချို့ရဲ့အမြင်ကိုလည်းကျွန်တော်ကြားချင်ပါတယ်အဲကျွန်တော်ဒီရန်ကုန်မြို့ကဒီရှေ့နေဦးသိန်းတန်းဦးရဲ့သဘောထားကိုကြားချင်ပါတယ်ဆရာဆိုတော့ဒီအချင်းပြတ်ချစားမှုပြဿနာတွေကဒီအစိုးရစစ်လက်ထက်မှာသူတို့တက်နိုင်များတိုက်ဖြတ်ဖို့ကြိုးစားတယ်ဒါပေမဲ့အခြေအနေတွေကဘယ်လောက်ထိဟိုကျန်နေသေးလဲဆရာတို့လက်လန်းမိသလောက်တွေ့ကြုံရသလောက်ပြောပါဦးခင်ဗျဟုတ
်ကဲ့ဗျာအခြေအနေကတော့သိမထူးလာဘူးခင်ဗျဟိုပြောင်းထုမပြောင်းတဲ့အပြင်ခုဟာဒီလူလူစုကတက်လာတဲ့အခါကျတော့ကျွန်တော်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်အနေနဲ့ဝန်ထမ်းတွေကိုအဲနောက်ဆုံးပြန်ပြီးတော့ရေးမိဘူးဘာမှစိတ်မပူနဲ့ဆိုတော့တကယ်ကိုဥမျိုးချိုကြွားဖြစ်ကြပြီးတော့ထုံးစံတန်းဆက်လုပ်ကြတာနော်ဟိုခရိုနီတွေကိုကျွန်တော်တို့ခွင့်လွှတ်ပေးလိုက်သလိုဖြစ်တဲ့အခါကျတဲ့အခါကျတော့အဲ့တော့သူတို့ဒီလုံရဲအလုပ်တွေလုပ်ကြတာတစ်ချက်ပေါ့နောက်တစ်ချက်ကျတော့ဟိုဒီအစိုးရအနေနဲ့ကအစိုးရတဲ့အနေနဲ့အရင်အစိုးရအောင်လုပ်ခဲ့တဲ့ဒီမတော်မတရားကိစ္စတွေပေါ့ဗျာဒီလိုအဲ့လိုကိစ္စတွေကအများကြီးလူရင်းကြိုင်နဲ့တပြေးပြေးပေါ်လာတယ်ဥပမာမန္တလေးတိုင်းမှာဆိုလို့ရှိရင်ကျွန်တော်တရားစစ်ဆိုရင်ဝင်းကြီးဌာနကနေပြင်ညာချက်နဲ့ဝင်းရှုပ်ပြင်ညာချက်အရတော့ဘူတန်ပေါင်း4000ကျော်တော့ပေါ့ဗျာအဲ4000ကျော်တော့ကျွန်တော်တို့ပိုးလာတာတို့ဟာဒီမထာတာနဲ့ YPS ကြီးတိုင်းစတိတနေ့ဝင်းကိုယ်တွေမတူတာစတဲ့နောက်ဟိုပြောင်းငါနီးလေးကိုဗျာစီဒီဘန်းမှောက်ပြီးတော့ဒီအစိုးရဖွဲ့တင်တဲ့အာဏာအတွေ့အကြုံဒုက္ခနီးလေးမှာကိုကရာနေချပြီးပတ်သက်နေလူတို့တော်တဲ့အချက်ကြီးပေါ်ပေါက်လာတော့လေပဲမျိုးသားပြန်လဲသိညာရေးဆိုပြီးတော့ခရိုနီတီနဲ့အရင်အာဏာပိုင်တွေရဲ့ယာစွတ်မှုတွေဟိုမလုံရဲမကန်ရင်ဖြစ်နေသေးတာတော့မလုံချင်မကန်နေသေးတာပေါ့ဗျာအဲ့လိုအနေထားဖြစ်တဲ့အခါကျတော့တကယ်တကယ်ကတော့ဘာမှထူးထွေးပြီးတော့ပြောင်းလဲမလာဘူးလို့ပဲကျွန်တော်တို့ပြောရပါပါဟိုခေတ်ပိုင်းကဝင်းကြီးတွေအစိုးရဖွဲ့ဝင်တွေကတော့ကျွန်တော်တို့အာမခံနိုင်တယ်အဲ့လိုနေရာတွေမှာတော့လက်ပြီးလက်ယူရှိဘူးဒါကကျွန်တော်တို့အရင်ဆိုရတဲ့မတူတဲ့ချက်ပဲပြောရတယ်တို့ရတော့အောက်ပိုင်းတွေသိမထူးပါဘူး
ဟုတ်ကဲ့ကျေးဇူးပါကျွန်တော်နောက်တစ်ယောက်ကတော့ဆော့ဆော့ဦးသိန်းတန်းဦးကတော့ဒီမန္တလေးမြို့ကပါရန်ကုန်မြို့ကမဟုတ်ပါဘူးဒီရှင်းနေဦးသိန်းတန်းဦးပါကျွန်တော်အခုရန်ကုန်မြို့ကရှင်းနေတယောက်လည်းရှိနေပါသေးတယ် သူကတော့ဥကျော်လင်းမှာသူကလည်းဝိုင်းရှင်းနေတရားပါပဲဥကျော်လင်းသဘောထားလည်းပြောပါအောင်ခင်ဗျာဒီအချင်းပြတ်ချစားမှုအခြေအနေတွေမြန်မာနိုင်ငံမှာဘယ်လောက်ထိရှိနေသေးလဲ
ဒီအုပ်ဒီလေးသဘောရပဲတော်တော်လေးချင်းချင်းပြမပြောပါအချက်ပဲကျွန်တော်အဓိကထောက်ပြချင်တာကတော့နှောင်းဆက်သူဦးနေမှာဖြာရလိုက်တဲ့ဥပဒေအဘဒါမအားနေရညညာဘက်လက်ကိုဒရက်လက်နဲ့ပေါင်းပါလိုက်ခိုင်ခဲ့ခါကျတော့တော်တော်လေးကိုညာဘက်လက်ရုပ်ကိုမဆွေးနိုင်လို့ဒီဥပဒေပြထားမှာအဂရိလေးစားဖို့ကစားရင်နဲ့စားလို့ရပါတယ်ဗျာအရင်ကပြည့်စင်ဆိုရဖွဲ့ပြီးနဲ့လေးစင်ရှိကုန်တဲ့အဂရိလေးစားဖို့ကတွဲနေတာလေးစင်ရှိတယ်ဘယ်လိုလဲမစားဘူးလို့ဖွဲ့လိုက်စားဘူးလို့ဖွဲ့ပြီးကဘသူလာလာနောက်ဆုံးမြပြည်သူတယောက်ကစားဖို့လိုက်နေတယ်ဘယ်လိုစားဖို့မတခါနဲ့နောက်ခံလိုက်ပြီးတော့အရေးယူကြတယ်အရေးရှိအများကြီးဖမ်းတာတယ်အခုကကျတော့ဘလူးဘလူးကဖမ်းမှမသိဘူးစားတော့အော်ပြီးမှမတက်ခဲ့ပါဘူးနေပြည်တော်ကအဆင်ပြေတော့ပြီးတော့မှအပေါ်အဆင်ပြေစားဖို့ခက်တယ်ပြင်တိုင်တဲ့လူတော်ကပဲအထောက်အထားမပြည့်စုံပြန်ဖမ်းတဲ့ဥပဒေမျိုးကြီးပြဋ္ဌာန်းတာတော့သူကတော့စစ်မေးခုနဲ့အန္တရာယ်ဆက်မင်းနဲ့ပြဋ္ဌာန်းတဲ့ဥပဒေကြီးအဲ့ဒီတော့မှပုံပေါ်အားပေးရရောက်ပါတယ်ကျွန်တော်တမတီလက်ရှိတဲ့နိုင်ငံကြီးတွေမှာတော့အဲ့ဒီဆိုင်ဒီမောင်နဲ့မတလတ်လို့ပြစ်တတ်ပလိုက်တယ်ဗျာပမာဏမိုင်းလို့လောက်တာမရှိသေးဘူးခင်ဗျာကျွန်တော်တရားစီရင်ဆိုကြောက်ချက်ခေါ်ဖို့ဖြစ်တယ်ဗျာဘာလို့လဲအရင်ကမှမရှိသေးဗျာအဲ့ဒါအရင်နဲ့ဥပဒေမပေါ်သေးပါဘူးလို့ပဲကျွန်တော်ပြောပြရစီဗျာဟုတ်ကဲ့
ဟုတ်ကဲ့
အားကြီးပြောရင်တော့အချိန်များလို့
ဟုတ်ကဲ့ကျေးဇူးပါကျွန်တော်ဒီဆွေးနွေးပွဲမှာပါဝင်ဖို့တခြားဆက်သွယ်ထားတဲ့ပုဂ္ဂိုလ်တွေလည်းရှိနေပါသေးတယ်တူကတော့ဒီဥစောလွင်မှာဟိုမြန်မာနိုင်ငံကပါပဲဥစောလွင်ရဲ့သဘောထားလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
2008ဖွဲ့စည်းပုံရမြန်မာနိုင်ငံမှာအဲ့ဒီလိုက်စားမှုတွေကကျွန်တော်တို့အောက်ခြေအာဏာပိုင်ရဲ့လုပ်ငန်းတွေကလုံးဝမကြောင်းရည်သေးပါဘူးကျွန်တော်တို့ဆွတ်တူကိုယ်စားလှယ်ဒုထုမျိုးဟိုဥကျွလွင်ရောဥတန်းမဦးတို့ကျွန်တော်တို့စီဝရောက်လာပါတယ်အာကျွန်တော်စိတ်နှံ့ချင်းကြည့်ပါကဟိုရင်းတို့သားတွေအားထောက်ပိုက်ဒီအားတည်ရှိဆုံးရှုံးတာကိုဟိုတရရဲ့ရင်းနှီးပိုင်းဟိုရင်းနှီးကုမ္ပဏီကသဘာဝတရားကုမ္ပဏီကနေပြီးတော့ဟိုတွားတဲ့ပင်းလို့တွေနာအောင်ရင်းနှီးကြတာပင်းလို့တွေကိုအားကိုအဲ့ပင်းလို့တွေရောက်အဆောက်ပိုက်ပြည့်ပြည့်ပြည့်သွားကြပါလေ။ဒါကိုရှင်းလင်းပြပါလို့အဲ့ဆွတ်တူကိုယ်စားလှယ်များကိုတင်ကြတာ။လုံးဝကိုသူတို့ကအရေးယူတင်ပြနိုင်ခွင့်မရှိပါဘူး။နောက်ထပ်ပြည်ညာရေးခန္ဓာကျွန်တော်ဒီစီလီယာစီဟိုဆရာဆရာဆန်းဆရာမများထားတဲ့အနေနဲ့အာကိုရကျော်လောက်ခေါ်ပါရင်လူပေါင်းအာအနည်းဆုံးကတော့9000လောက်ပေးရပါတယ်ခင်ဗျာ6လားဟာအာဟိုရွေးတဲ့ခါမှာသူတို့ရငွေရွေးဟိုဆုံးချလာရှိရပါတယ်ရွေးတဲ့ခါမှာခုတော့မရွေးဘူးဒါအားရရိုက်စားမှုကလုံးဝအောက်ချေတင်ညာရေးဟိုကိုရှူရေးအားလုံးငွေချေဗန္ဓာရေးအားလည်းစလုံးဝမပြောင်းနေသေးပါဘူးဆိုတာကျွန်တော်သိရတယ်ခင်ဗျာဒါတော့ပါဟု
တ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်တို့ဒီဆွေးနွေးပွဲအတွက်ကိုကျွန်တော်တို့စာပေးပို့ပြီးတော့ဟိုပြောထားတဲ့ပုံစံကြီးလည်းရှိနေပါသေးသေးတယ်အရင်ဆုံးဟိုတယောက်ကပေးစာတော့ကျွန်တော်ဖော်ပြချင်ပါသူကတော့အမေရိကန်ပြည်တော်စုကမောင်တတနာပါခင်ဗျသူပေးတဲ့စာကိုမဆုမဖ
တ်ဘူးဆိုရအနေနဲ့နှစ်ပေါင်းများစွာအမြင့်တွယ်နေတဲ့အဂရိလိုက်စာတိုက်ဖြတ်ရေးကိုထိထိရောက်ရောက်တိုက်ဖြတ်နိုင်မှုရန်ပြည်ထရေးဟာကာကြုတ်လက်အောက်မှာပဲရှိနေတဲ့အတွက်အနည်းငယ်ခက်ခဲနိုင်ပေမဲ့အိုးရင်ဦးစီးဌာနနဲ့မြေစင်းဌာနတွေဟာအစိုးရလက်အောက်မှာရှိနေတဲ့အတွက်အဓိကကင်တွယ်ဖို့လိုအပ်နေတယ်လို့ယူဆမိပါတယ်ဒီဌာနကြီးနှစ်ခုကိုထိထိရောက်ရောက်ကင်တွယ်လိုက်တာနဲ့အဂတိလိုက်စားမှုတွေဘလောက်တောင်ကြီးကြီးမားမားပြုတ်လုထားတယ်ဆိုတာပေါ်လာပါလိမ့်မယ်ဒါအပြင်စစ်အစိုးရတွေလက်ထက်တုန်းကနိုင်ငံရေးတက်ကြွလှုပ်ရှားသူတွေကိုအနီးကပ်စောင့်ကြည့်ဖို့ကလွဲပြီးတော့ဘာအတွက်နဲ့မှမလိုအပ်တော့တဲ့ရက်ကြီးအဖွဲတွေကိုလုံးဝဖျက်သိမ်းတင်တယ်လို့ယူဆမိပါတယ်ဒီအဖွဲတွေကကြာလာတော့တရားဝင်အမှုပွဲစားတွေလိုမျိုးဖြစ်လာပြီးအောက်ခြေအစဉ်အကျင့်ပြတ်ချစားမှုကိုတွင်တွင်ကြဲကြဲပြုတ်လုလာနေကြပါတယ်ဘလောက်ထိတောင်မှဆိုးဝါးလာနေတယ်လဲဆိုလို့ရှိရင်ပြပမှာ10နှစ်10မိုးအလုံးလုံးနေကြတဲ့သူတွေတိုက်တေကားတွေနဲ့မနေနိုင်ပေမဲ့ရက်ကျေးဥက္ကဋ္ဌ9နှစ်ဖြစ်ုံနဲ့တိုက်တေကားတွေအပြင်သားသမီးတွေကိုအနေအဆုံစင်ကာပူနိုင်ငံကိုဆေလွတ်နိုင်တဲ့အခြေအနေမျိုးထိတောင်ရောက်သွားကြပါတယ်ရန်ကုန်မြို့ရဲ့တချို့သောရက်ကွက်တွေထဲမှာဆိုရင်ဥက္ကဋ္ဌလက်မှတ်ထိုးဖို့ယုံသွားနေစရာတော့မလိုပါဘူးအိမ်နိုင်ရာရောက်ဥက္ကဋ္ဌကကိုယ်တိုင်လက်မှတ်လာထိုးပေးပါတယ်သူရဲ့ခီးဆောင်အိတ်ထဲမှာရုံးတစိုက်တုံးနဲ့လိုအပ်တဲ့ပစ္စည်းအားလုံးအရန်သင့်ပါပါတယ်သူတို့ကနေတဆင့်ရဲထွေအုပ်နဲ့လာဝကတွေဆက်သွယ်ပြီးတော့အားလုံးကိုအဆင်ပြေအောင်လုပ်နိုင်ပါတယ်ဒါကြောင့်မို့လို့အစိုးရအနေနဲ့အမိုက်ကအစပြတ်သက်ဖျားအထိမီးမလောင်နိုင်အောင်လို့ဒီရဲကြီးအဖွဲ့တွေကိုဖျက်သိမ်းဖို့လိုအပ်ကြောင်းတင်ပြလိုက်ရပါတယ်ခမားတဲ့မောင်တသနာအမေရိကန်ပြည်ထောင်စုကဖြစ်ပါတယ်ရှင
်ဆိုတော့ကျွန်တော်ဒီမြန်မာနိုင်ငံမှာကြုံနေရတဲ့ပြဿနာကဟိုပြင်ဆင်ဖို့ဆိုရင်လူတွေကိုအဓိကပြင်ရမလားမူတို့စနစ်တို့ပြင်ဖို့လိုလားဟိုရှင်းနေဦးတင်းတန်းသဘောထားဆွေးနွေးပြပါအောင်ခင်ဗျအ
ဲကျွန်တော်တော့နောက်ခုစလုံးပြင်ရမယ်ဗျာနောက်တစ်ခါဟိုစလာတဲ့ဟိုအမျိုးသားပြန်နေတင့်မြတ်ကြီးဆိုပြီးတော့ခရိုမီတွေနဲ့သူတို့ကျူးလို့နဲ့ပြစ်မှုတွေကိုကာကွယ်ပြီးတာပြောပါပန်နေလို့ကျွန်တော်မယူဆဘူးဗျာဟိုသူတို့ကိုကျွန်တော်တို့ကဟိုဘာလို့ ਆ မယ်ညာလို့မယ်လို့ပြောတာပေါ့တို့ရတယ်ပေါ့ဗျာတို့ကြက်ရမယ်နေရာမှာတရားပါလို့ပြောတယ်99ကြာအိတ်ထဲထဲသွားတဲ့ကိစ္စ
ပဋ္ဌာန်းတစပေါ်ကြတိုင်းပြည်မျက်နှာအောင်လုပ်တော်တဲ့ကိစ္စတွေကခွင့်မလွတ်သင့်ဘူး
။ဆွေးနွေးပွဲအတွက်ကိုကျွန်တော်တို့ဖိတ်ခေါ်ထားတယ်ကျွန်တော်တို့ဆက်သွယ်ထားတဲ့ပုံစံတွေကိုအလှည့်ပေးမှဖြစ်ပါတယ်။အရင်ဆုံးကတော့ဟို slime ပွေကုန်းပါရန်ကုန်မြို့ပါ slime ပွေကုန်းရဲ့သဘောထားလဲဆွေးနွေးနိုင်ပါတယ်ခင်ဗျာ
။ Okay ဆရာဟိုကအချစ်ပြတ်ဆက်ဆံမှုဆိုတဲ့ဥစ္စာကတော့ကျွန်တော်ဒီဝန်ကြီးတွေဝန်ကြီးချုပ်တွေကိုတော့ကျွန်တော်အဓိကမဆွေးနွေးချင်မှမပြောလို့ပါဘူး။ဒီအောက်ခြေကဝန်ထမ်းအဖွဲ့အစည်းတွေရဲ့အချင်းပြတ်ဆက်ဆံမှုကျွန်တော်နည်းနည်းဆွေးနွေးချင်တယ်ဘာလို့လဲဆိုရင်တော့ဥပမာကျမ်းမာရေးဝန်ကြီးဌာနလေးအောက်ကကျမ်းမာရေးဦးစီးဌာနပြည်သူ့ဟောဆေးရုံတွေပေါ့ဥပမာမြို့နယ်ဆေးရုံမှာဆိုရင်မြို့တကုံမှာဆိုရင်တော့ဟောတားဖွားတဲ့ဟိုဘာလဲမြို့သမီးတွေလာတဲ့ခါမှာသူတို့ယူယူမွေးဖွားရင်တောင်မှအဲ့ဒီဆရာမတွေကဆေးရုံဦးကြီးနဲ့ဟောတွေးပြီးတော့မှအဲငါးတောင်အလှူငွေထည့်ရမယ်ကရောရမယ်ဆိုတဲ့ဥစ္စာကတဇဝင်းပုံစံနဲ့အဲ့ဒီတော့လာတဲ့သူတွေဆိုတော့သူတို့ကကြောက်ပြီးတော့မှအဲ့ဒီဥစ္စာကလက်ပစ်လိုက်ယူဆိုတာဟောအဲဒီမမထားတော့ပဲနဲ့ပေးရမယ်ကမ်းရမယ်ဆိုပြီးတော့အဲ့ဒီပြည်သူလူထုကိုယ်တိုင်ကဒီအတိညာမရှိတာလားတော့မဟုတ်အားနာတာလားတော့မဟုတ်ကြောက်တာလားတော့မသိဘူးအဲ့လိုမျိုးဟိုမြုပ်နေဆေးုံတို့ဘာတွေမှကျွန်တော်ကိုတွေ့ရှိနေတယ်။နောက်အဲ့ဒါကြောင့်ဒီဥစ္စာကိုတိုက်ဖြတ်နိုင်ဖို့အတွက်တော့ဘသူတွေကဟိုအဓိကလောက်ရမလဲဆိုရင်ထွတ်တော်အမတ်ဒီဒီမြုပ်နေကထွတ်တော်အမတ်ဒီကပြည်သူထွတ်တော်မျိုးသားထွတ်တော်ဟိုနောက်ပြီးတော့မှဟိုဘာလဲပြည်နေနဲ့တိုင်းနေသားကြီးထွတ်တော်မှာဥမာနေဆုံး၃ရောက်ရှိတဲ့မြုပ်တွေမြုပ်နေမှာသူတို့ကအဲ့လိုမျိုးအချင်းပြတ်ဆက်ဆံမှုရှိနေတဲ့နေရာကိုသူတို့ကမတွားဘူးတွားရင်တော့သူတို့ဟိုပြင်းနေအိမ်ကြီးကိုဝုတ်ပြီးတော့မှဒီငါအကြောင်းပါတယ်ကျွေးဒီအေးဆေးနေဆိုတဲ့ပုံစံနဲ့တကယ်တမ်းကျထွတ်တော်မှဆိုတာတာမန်တယောက်အနေနဲ့ဟိုဒါထွတ်တော်မှဆိုတာတိရှာမလိုပါဘူးအမှစုံစားရမယ်ပြီးရင်တော့လူဒီဟိုဇက်ကွက်သားပြည်သူတွေကိုလည်းစုံစားရမယ်အဲ့ဒါမှသူတို့ကဒီအစိုးရအုပ်ချုပ်သူတွေကိုတိုင်တားနဲ့ပြောပြတယ်ဆိုရင်တော့ပိုကောင်းမယ်အခုကကျွန်တော်တို့အယတ္တတွေကတွားပြောရင်ဟိုဘာလဲတရားဆွေးတာတို့ဘာလို့ခံရတယ်အဲ့တော့ထွတ်တော်အမတ်ဒီကအခုချိန်ထိသူတို့အကရိလိုက်ဆောင်မှုကိုဇော့ကြအောင်တိုက်ချက်မှုအင်တာမအားနေတယ်လို့ကျွန်တော်အဲ့လိုပဲတုံ့တက်ချင်ပါလိမ့်ဗျာ
ဟုတ်ကဲ့ကျေးဇူးပါခင်ဗျာကျွန်တော်ဒီ Facebook ကပေးပို့ထားတဲ့စာရီးကတော်တော်များပါတယ်ကျွန်တော်ဒီထဲမှာနောက်ထပ်ကြံနေသေးတာတွေကိုဖော်ပြချင်ပါတယ်မိုက်တန်စင်ဖတ်ပြပေးပါခင်ဗျာ
ဟုတ်ကဲ့ပါရှင်အုံးကျင်းဆိုတဲ့နာမည်နဲ့ပို့ထားတဲ့တယောက်ကတော့မြို့နယ်ခရိုင်တိုင်းဌာနအားလုံးပါဖွဲ့စည်းပုံပြောင်းမှလက်ပေးလက်ယူမှုပြောင်းမှပါလို့ရေးသားထားပါတယ်မခန့်ခိုင်ကတော့လက်ပေးတဲ့သူကိုအပြစ်မပေးဘဲလက်ယူတဲ့သူကိုရေးယူမယ်ဆိုရင်ပို့ပြီးထိရောက်ပါလိမ့်မယ်လို့ဆိုထားပါတယ်မက်ဆာဂျီကတော့မြန်မာနိုင်ငံမှာအဂတိလိုက်စားတာနှစ်ပေါင်း69နှစ်ရှိပါပြီဗမာစစ်ဘိုလ်လူတစုသာကောင်းစားကြတယ်တာဝန်ဝန်ထမ်းကအဂတိမလိုက်စားရင်လာစားနဲ့မလောက်ငါဘူးအစိုးရကလုံလောက်တီထိပေးပါလားဘသူမှအဂတိလိုက်စားမှာမဟုတ်ပါဘူးဆိုပြီးရေးသားထားပါတယ်နောက်တစ်ယောက်ကတော့ကျော်စင်မိုးပါ NLD အရတအစိုးရလက်ထက်မှာဌာနဆိုင်ရာဝန်ထမ်းတွေကိုအမှန်တကယ်လက်ပေးလက်ယူမှုတွေကိုအရေးယူမိဆိုပါကကျွန်တော်အနေနဲ့အကြံပြုချင်တာကဌာနဆိုင်ရာယုံဥပမာမြို့နယ်လဝကကိုဝင်ရောက်စစ်ဆေးမှုအမှန်တကယ်ပြုလုပ်ခြင်းပါကအကြောင်းကြားချင်းမရှိဘဲရုံးလုပ်ငန်းဆောင်ရွက်ချိန်မှာရှောင်းတခင်စစ်ဆေးရေးယူမှုချိန်နဲ့တပြေးညီကြိုးသားရင်သားမခွဲကြဘဲရေးယူမယ်ဆိုရင်အောင်မြင်ပါလိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်ဆိုပြီးရေးသားထားပါတယ်။နောက်တစ်ယောက်ကတော့ကိုတန်းစိုးငွေဆောင်ဆိုတဲ့နာမည်နဲ့ရေးသားထားတာပါ။အဂတိရှိတာပေါ့ဗမာရှိလဲဆိုအောက်ခြေမှာရှိတယ်။ကျေးလက်တွေဆိုပူရောင်ဆိုးတယ်။ရင်မောင်းလိုက်စင်လုတ်တယ်လုတ်တက်တယ်ဗျာအဲ့ဒါလဲအဂတိနဲ့သွားနေတာပဲရေမောင်းလိုက်စင်လက်မှတ်ဆိုတာတင်မင်းတမန်လက်မှတ်ငွေပေးပြီးယူနေရတယ်ပပြအောင်ဆိုရင်ပြည်သူဝန်ထမ်းတွေပြည်သူတွေတဲကသာစင်ကြည့်တဲ့သူတွေကလည်းငါတို့ဟာပြည်သူတွေတဲကပြည်သူတွေပါလားဆိုပြီးခံယူထားနိုင်ရင်ပြီးပြီဆိုပြီးရေးသားထားတာ
ပါဟုတ်ကဲ့ကျေးဇူးပါမဲဒီတန်စင်နောက်ကျွန်တော်တို့ဟိုအတန်ဖိုင်နဲ့ပေးပို့ထားတဲ့ပုဂ္ဂိုလ်တယောက်လည်းရှိပါသေးတယ်သူကတော့ဟိုကြံခင်းမျိုးကဥကျော်လင်းမှာဥကျော်လင်းရဲ့သဘောထားကိုလည်းနားထောင်ကြအောင်ပ
ါလက်ပေးလက်ယူမှုရောနဲ့ပပြဖို့အတွက်ပထမအဆုံးချက်ကတော့နိုင်ငံခေါင်းဆောင်ရဲ့မူဝါဒနဲ့ပြတ်သားတဲ့လှုပ်ဆောင်ချက်ကအဓိကဖြစ်ပါတယ်။တပါတီအာဏာရှင်စနစ်ဖြစ်ပေမဲ့တရုတ်ပြည်ရဲ့ပြတ်သားတဲ့တိကျကင်တွယ်မှုမျိုးကိုတော့အတွေ့ယူရမှာပါ။မြန်မာပြည်မှာကတော့ဒီမိုကရေစီဆိုတာကင်တွယ်ခွင့်ရတဲ့ဝန်ကြီးဌာနတွေကစပြီးတိတိကျကျအရေးယူပြရပါလိမ့်မယ်။ဒေါ်ဆန်းစုကြည်စင်ကာပူမှာပြောခဲ့သလိုဝန်ကြီးတွေကလက်မစားပေမဲ့အဆင်ပြေသောအောက်ခြေတွေကလက်စားမှုနဲ့အသားကျနေတဲ့အခြေအနေကနေရုတ်ထွက်ရမှာမို့ပြည်သူပြည်သားအလုံးကဝိုင်းဝန်းမှသာအကျင့်ပြက်လက်စားမှုရောင်းနေပပျောက်သွားမှာပါ။စစ်စစ်အရေးကင်းပြီးကစားတက်လာတဲ့စစ်ဆိုးရရဲ့လက်ပေးလက်ယူမှုတိုက်ဖြတ်ရေးကြွေးကြော်တာနေကြောင့်ဌာနဆိုင်ရာအချို့ရဲ့လှုပ်ဆောင်မှုတွေမှာလက်ပေးလက်ယူမှုအနှဲငယ်ရောနဲ့ပပျောက်ခဲ့ပြီးမြတ်မကြခင်မှာပဲမြမဆွေစစ်လေးလမ်းစဉ်ခက်ခတဲ့တောင်ပို့ဆို့ပြီးစံချိန်တင်ခဲ့ပါတယ်ပါတီခက်ကပါတီဝင်တွေအခွင့်အထူးအနှဲငယ်ခန္ဓာကလွဲရင်လက်ပေးလက်ယူမှုတိတ်မကြီးကျယ်ခဲ့ပါဘူးဦးသိန်းစင်ဆိုးရရဲ့တန်ရှင်သောအဆိုးကကောင်းမွန်သောအဆိုးကဆိုပြီးတက်လာကစားကကိုရီးတစ်ခုကိုပြောရရင်အခွန်ရောက်သွားအခွန်ဆောင်တန်းကိုဥစည်းအတွက်ငွေနဲ့ဝန်ထမ်းတွေအတွက်ပေးနေရတဲ့ဆောင်ရွက်စာတမ်းကြီးတွေလုံးဝမကောက်ခံတော့တဲ့အပြင်ပေးနေကြအတိုင်းပေးခဲ့တာကိုတောင်းနိုင်ငံတော်ကိုတာဝန်ထမ်းဆောင်နေတဲ့အခါမှာလဲခွန်နှန်းနေဖို့တာဝန်ကျေပြီးဖြစ်လို့ သူတို့ကိုပေးဖို့မလိုတဲ့အကြောင်းပြန်လဲပြောကြတာခံရပါတယ်တကယ်လည်းမယူကြပါဘူးထိပ်ပင်းကလက်ပိလက်ယူကြွေးကြော်တာနေပြော့လာပြီးလိုက်နာမှုအားနည်းလာတဲ့အပြင်နိုင်ငံတော်သမ္မတကြီးဦးသိန်းစိန်က၃သိန်းနဲ့မကျော်ရင်လက်ယူမှုမမြောက်ဘူးလို့ပြောပြီးကြတဲ့ကတဖြည်းဖြည်းအရင်ကတည်းပိုဆိုးလာပြီး၃သိန်းအောက်ပေါ်တင်လက်ငွေတောင်းမှုအစဉ်စဉ်ပြန်ဖြစ်လာခဲ့ရတာဟာဒီမိုကရေစီအစိုးရမတက်မီအထီးပါပဲခုလဲကြွေးကြော်တာအတိုင်းတိုင်ကြတာတွေကိုထိတိရောက်ရောက်ပြတ်ပြတ်သားသားအရေးယူမပြရင်တော့အရင်တိုင်းပြန်ဖြစ်လာနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဒါတော့ကြံခင်းမျိုးကဥကျော်လင်းမှာဆိုတော့သူထောက်ပြဟိုသူပြောတဲ့ထဲမှာအချက်တစ်ချက်ကတော့ဒီအချင်းပြတ်ခြားစားမှုတိုက်ပြတဲ့နေရာမှာဟိုကျူးလွန်တဲ့သူတွေကိုအပြစ်ပေးအရေးယူအပိုင်းပါလာပါတယ်ဆိုတော့ဒီနေရာမှာလက်ရှိဥတွေနဲ့လုံလောက်မှုရှိရလားကျွန်တော်ဦးသိန်းတန်းဦးသဘောထားပြောပါအောင်ခင်ဗျာဦးသိန်းတန်းဦးကရှင်းနေလဲဖြစ်တယ်ဆိုတော့အခုလက်ရှိကျွန်တော်ဒီဇဲဥတွေကဒီအခိလိုက်စားမှုတွေကိုအရေးယူနိုင်မဲ့ခြေနေမျိုးတွေလုံလောက်ဖြစ်ရလား
ဟိုဟာဥရီပြစ်ဒဏ်ပြဋ္ဌာန်းတပ်ပဲဖြစ်တယ်တော့လုံလောက်တယ်ခင်ဗျပြစ်ဒဏ်မနေဘူး15နှစ်တူတော့ချတာဘူးပြစ်သိမ်းတာတွေလည်းပါတယ်ဒါပေမဲ့ကျွန်တော်ဆရာဦးကျော်တင်ကြိုးသလိုပဲဗျာကျွန်တော်မြင်တာဒါဓပိလိုက်ယူကမလုံလို့ဗျာအဲ့ဒါဥပဒေအစ်စ်တွေဟာအခရီးလိုက်စားမှုတက်ခဲ့ဥပဒေလို့ဘာလို့ဖွဲ့ပြီးတော့ဟာကော်မတီဝင်15ယောက်တို့ပတ်စံနေဗျာကိုငွေကြီးအစ်စ် level တွေကလည်းထားကြမလို့ပါဘူးဆရာဦးကျော်တင်ပြောခဲ့တဲ့အတိုင်းကျွန်တော်တို့အရင်တုန်းကဗျာမဆာလာခစ်မတိုင်ငါမဆာလာခစ်မှာတော့အလုံးစမ်းချမ်းတော့အလုလုခဲ့တဲ့ဒီစာသုံးလုံးအဖွဲ့ကြီးကအထူးဆောင်ရစီအဖွဲ့ကြီးကိုခေါင်းဆောင်ကတကယ်တာဝန်ခံပြီးတော့တကယ်အဲ့ဒီလိုက်စားမှုတားမြစ်တားမြစ်ချင်တဲ့စိတ်ဓာတ်နဲ့လုတ်ကန်ဆောင်ရမယ်ဆိုရင်အထူးဖွဲ့ဆောင်ဖွဲ့ရမလို့ပါဘူးဒီကနေဆက်သွားလိုက်လို့ရှိရင်ဖြစ်တယ်ပြတ်ထားပြီးတော့မထောက်ကွာလေးစီအဲ့ဒီလိုက်စားမှုတက်ခဲ့ဦးတယ်လည်းလုံလောက်တာပါပဲအဲ့ဒါတွေကမလုံတော့လို့ဥပဒေကမလုံတော့တာမဟုတ်ဘူးဥပဒေကိုအကောင့်ထဲမှာပေါ်တာမလုံတာကြောင့်ဖြစ်တယ်ဥပဒေကလုံလောက်တယ်
โอเคเจซูပါကျွန်တော်တို့ဒီဟိုကျွန်တော်တို့ဆက်သွယ်ထားတဲ့ဟိုတော်တာရှင်တွေတချို့လည်းထပ်ပြီးအလှည့်ပေးခြင်းပါတယ်အရင်ဆုံးတယောက်ကတော့ဥတုတပါခင်ဗျာမြန်မာနိုင်ငံရပါပဲဥတုတသဘောထားလဲဆွေးနွေးပါခင်ဗျာ
ဟုတ်ဟုတ်ကဲ့ကျွန်တော်တို့အစွမ်းသာပြသပါဘောเนาะဒီအဂရိတက်ဖြတ်ရေးကော်မရှင်ဖွဲ့ထားတယ်အဲ့တော့အလုံးမဖြစ်ဘူးအခုဒေါက်ဆန်းစုကြည်ရဲ့ဆိုရ NLD တက်လာတယ်ကျွန်တော်တို့တစ်နှစ်ရှိတော့ဘောဆက်လာဒါပေမဲ့လက်ပြီးလက်ယူနဲ့ပတ်သက်ပြီးတော့အရေးယူမှုမရှိသေးတာကိုလည်းကျွန်တော်တို့တွားပြီးတော့တွေ့ရတယ်အဲ့တော့လက်ပိလိုက်ယူအစောနောက်အခုထဲမှာဆွေးနွေးသွားတဲ့ပုံကူကြီးကဘယ်လိုလဲဆိုအောက်ချီမှာအောက်ချီမှာအောက်ချီမှာအတိအကျဟုတ်တယ်။ဘာကြောင့်လဲကျွန်တော်တို့လာစာနဲ့မလောက်တဲ့ပြဿနာတွေကအများကြီးပဲ။အဲ့တော့ထိပ်ပန်းရမပြောင်းတာအများတန်းအတွင်းဝင်နေညွှန်ကြားရေးမှုချုပ်တွေကစာမျက်စာနာပေါ့နော်။ဥပမာအဲ့ကြောင့်သူတို့ကပုံမှန်အတိုင်းလုပ်နေကြဒီရန်တရားတစ်ခုလုပ်နေတဲ့သဘောဖြစ်နေတော့အဲ့တော့ဒီမှာကျွန်တော်တို့လက်ပိလိုက်ယူမပြောင်းအောင်အဲ့တော့ဘယ်လိုမျိုးပုံကူတွေကိုစပြီးတော့အရေးယူရမလဲကျွန်တော်တို့ဒီအများတန်းအတွင်းဝင်နေညွှန်ကြားရေးမှုချုပ်အဆင့်နေညွှန်ကြားရေးမှုအဆင့်နေထိထိရောက်ရောက်ကင်တွေရေးယူမယ်ဆိုတော့ရတယ်။အခုအဂရီတိုက်ဖက်ရေးကော်မရှင်ဖွဲ့ထားတယ်။အခုချိန်ဒီတက်မှုကအရေးမယူသေးဘူး။အဲ့တော့စောနာပြောတယ်လို့ပေါ့နော်ကျွန်တော်တို့အများကြီးလောက်ရမှာအဲ့တော့တကယ်တမ်းကျတော့အဂရီတိုက်ဖက်ရေးကော်မရှင်ကိုဆက်ဦးဒိန်နေဦးဆွေးနွေးသွားတယ်လို့ပေါ့။စသုံးလို့ဝင်တဲ့ပြန်ထည့်လိုက်ရင်ဒါပြီးပြင်းပြင်းဖြစ်လာမယ်။စနစ်တကျကင်တွေနေရမယ်။ဒါပေမဲ့အခုချိန်ကျစာမျက်စာရဲ့ပေါ့နော်ဒီညွန်တိုင်းမှုကြောင့်အများအတွင်းဝင်နေရဟိုယူမြဲယူရဲခက်တီတီပဲသူတို့ကလုံနေတာဒီဆိုဒါတွေသူတို့အနီးနားမှာရှိတဲ့ဝင်ကြီးတွေကကြက်မှတ်ပြီးတော့ဒါအလေးအမြတ်ရေးယူရမယ်ပေါ့နော်ဒီလိုမှမဟုတ်ဘူးဆိုတော့ကျွန်တော်တို့ကနာတာရှိယောဂါလိုပဲဒီအာဂတိတိုက်ဖြတ်ရေးကော်မရှင်ဟိုအာဂတိလိုက်စားမှုကရှိတယ်ပါဘာလို့ဆိုတော့ဒါနိုင်ငံတိုင်းမှာဟိုရှိနေတာတရုတ်မှာဆိုလဲကြည့်ရတည်တံပြီးတာစားနေကြတာပဲ
ဟုတ်တယ်
အဲ့တော့ကျွန်တော်တို့ကပေါ်တင်ပြောင်းစားနေတာပေါ့နော်ဟိုဟိုရဲတင်းတင်းလုံနေတဲ့အလုပ်ရလုံရတူမလုံအောင်ကျွန်တော်တို့ကဥရီကြီးရှိပြီးသားဥရီကြီးကိုတက်ဝင်အောင်လုပ်ရမယ်ဥပမာဆုံးနာပြောတယ်ဟိုလက်ထောက်မျိုးနဲ့ပညာရေးမှုအားတဲ့ဒီဟိုပေါ့နော
်
ဟိုဆရာဆရာမခန့်မှာဟုတ်တယ်ကျွန်တော်တို့လည်းညီစားလုပ်အားပေးဒီမှာကျွန်တော်တို့ဆရာဖွဲ့ချုပ်ကတိုင်ထားတာအများကြီးပဲကျွန်တော်လည်းစာရီပို့တယ်ဟိုတချို့တွေဆိုပတ်စံပေးရမယ်ပြောင်းတောင်းတဲ့မျိုးနဲ့ပညာရေးမှုတွေဒီဆရာပညာရေးမှုတွေတိုင်းဒေသကြီးပြည်နယ်ပညာရေးမှုတွေကဟိုထောင်းနဲ့ဟိုတောင်းကနတိတ်တောင်းကနမကောက်ဘူးနော်တိတ်ကန9သိန်းပြီးမှဒီနေစားလာပြီးရမယ်
ဟုတ်ကဲ့
အဲ့ခါကျတော့ကျွန်တော်တို့ကဒီယာတူးတိုးထွာစွာမှာအခြေခံမှာတော်တော်ကိုဆိုးတယ်ဟိုတချို့တွေဆိုပတ်စံပေးလိုက်တယ်ဒီလူက9သိန်းပြီးလို့ဟိုလူက10သိန်းပြီးလို့ဆိုတော့10သိန်းပြီးတဲ့လူကိုယူပြီးတော့9သိန်းပြီးတဲ့လူကိုမပေးတော့ဘူးအဲ့ဆရာမျိုးတွေကအများကြီးပဲအဲ့တော့ကျွန်တော်တို့ကလက်ပြီးတဲ့ယူလုပ်တဲ့ခါမှာဟိုတော့မပေးတယ်ကျွန်တော်တို့ကမရရင်ကိုနဲ့သူနဲ့အခွင့်အရေးတူတူပဲမရရင်တိုင်ပါအဲ့တော့တိုင်ဖို့ကလည်းနိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ကသူ့24နာရီဖွင့်ထားပြီးဖုန်းနံပါတ်တွေရော
လက်စာရောဒီလောက်ပြညာနေပြီကျွန်တော်တို့အကြောဒီစနစ်ထဲကိုအကုန်လုံးပြည်သူပါမရမှာပေါ့နော
်
အဓိကတော့ပေးတဲ့လူကဘာလို့ဆိုအခွင့်အရေးရကြတဲ့လူပေးပါပဲအဲ့လူကိုဝိုင်းပြီးတော့ထိန်းနိုင်ရင်အဲ့လူလေးလည်းတဖြည်းဖြည်းပျောက်သွားနိုင်တယ်ဗျနင်းမို့ဆိုရင်တော့ကျွန်တော်တို့ကဟိုမုတ်လုံးဆက်ကူပြတ်ဖြစ်နေမှာပေါ့နော်ဒီဟာတန်နေရလေဒီမှာအဲ့တော့အဂတိတိုက်ဖြတ်ရေးကော်မရှင်ကရှေ့ဆိုးရမှာလဲ9နှစ်လောက်ခဲ့တယ်ဒါပေမဲ့တမှုမှာတမှုလားအရေးယူတယ
်အဲ
့ဒါကလည်းကျွန်တော်ဗိတ်ဖြစ်တဲ့လူပါမောက်ခချုပ်တော့တကူကူကျော်စုကိစ္စပါဒါပေမဲ့အဲ့တုန်းကလည်းဘာမောက်ခချုပ်
โอเคเสียเสียจูซุนเนี่ยเจซูอ่ะจนเจนเนี่ยหลูนี่แหละเนเน่แห่ไปกินโหลว่ะเสียโหซุนเนี่ยอ่ะกูรู้อธีเสยเสร็จเสร็จแล้วเสียซุนเนี่ยก็เลยเจซูขึ้นมาเลยจนกูนอกเตี่ยวกูเลยแห่ไปกินมาดูว่าတော့อู้มิ้วเมี่ยมาครับเนี่ยเมียนมาနိုင်ငံอ่ะပါပဲอู้มิ้วเมี่ยตบอดาโลยิ้นตูชินซุนเนี่ยไปပါครับเน
ี่ยกูเอาอีเดกามูปั๊บอย่างซุนเนี่ยไอ้ยะตี้เส้นกูกูปี้อย่างชิดไปมาหว่าลงมาขึ้นไปได้ไอ้คู่หลูปู่จันမျိုးอ่ะจนเราတော့ကောင်းလေအောက်ကြီးရဲ့အစ်စ်နဲ့ပြည်ကြီးကလောက်သွားတယ်လို့တကယ်ပညာရပုဂ္ဂိုလ်ဖြစ်လာလို့
ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်တို့ဟိုတောတာရှင်နေပေးပို့ထားတဲ့စာနှစ်ဆောင်ကြံနေပါသေးတယ်အဲ့ဒါလည်းကျွန်တော်ဟိုစီစဉ်ဆုံးမသက်ခင်မှာဖော်ပြခြင်းပါတယ်တယောက်ကတော့ဦးထွန်းဝေဖြစ်ပါတယ်ခင်ဗျာ
ဆိုရသည်လက်ထက်အကျင့်ပြချာစားမှုတိုက်ဖြည့်ရေးဂျိုးပန်လှုပ်ဆောင်နေတာမှန်ပါတယ်ဒါပေမဲ့အတိတ်ကဒုရဲကြီးမားစွာဖြစ်လာခဲ့တာဆိုတော့နှေးကွေးနေပါတယ်မြင့်မြင့်ထန်ထန်လှုပ်ပြန်ရင်လဲမလိုလားအပ်တဲ့အထင်းငော့တွေဖြစ်လာမှာဆိုရင်ဟန်တူပါတယ်ထိတ်တဲ့အေးမယူပဲသွယ်ဝိုက်တားဆီးတာတွေသာများနေတာတွေ့ရပါတယ်လက်ပေးလက်ယူမှုတွေဘယ်နေရာမှာကြံသေးလဲမေးရင်နေရာစုံပဲလို့ဖြေပြစီသူလက်စားတာကိုအားကျကိုလက်စားတာကိုသူအားကျနဲ့မရရအောင်ဖန်တီးစားကြလို့ပါပြောရရင်နည်းနည်းတော့ငုတ်ရှူသွားပါတယ်ဗျောင်သိပ်မကြတော့ပါဘူးအစိုးရထိရောက်စွာအေးယူနိုင်လို့မဟုတ်ပါဘူးဘာဖြစ်လို့လဲဆိုရင် social media လို့ခေါ်တဲ့ Facebook ပေါ်ကနေခံစားခဲ့ရတဲ့ပြည်သူတွေရဲ့ပေါက်ကွဲတန်ဆင်တွေကြောင့်ပါဒါကြီးဆက်လက်ဖြည့်ရှင်းဖို့လှုပ်ဆရာကတော့လက်ပေးလက်ယူကျူးလွန်မှုဥပဒေကိုပိုတင်းကျပ်ပေးပါပြည်သူတွေကြဲကြဲပြန့်ပြန့်ဖော်ထုတ်နိုင်အောင်စည်းကမ်းတကျဖြစ်အောင်ပုံမှန်66ဂါကြီးကိုပြင်ပေးပါကြီးတက်ရင်မြင်လွယ်ပါတယ်မလိုအပ်ဘဲခက်ခဲအောင်လှုပ်ထားတဲ့လုံထုံးလုံနည်းတွေကို simplify ဖြေလျှော့ပေးပါအလုတ်ကန်အခွင့်အလမ်းများဖော်ထုတ်ပေးပါe-commerce စနစ်အမြန်အကောင့်ထဲပေါ်ပေးပါခင်ဗျာ
။ဟုတ်ကဲ့ဒါကတော့ကျွန်တော်တို့ဥထုံးဝရဲ့စာပါနောက်စာတစ်စာကတော့ဘကိုးတိုင်းမွန်းညွန့်မြို့နယ်ကကိုစော်ကြီးရဲ့စာပါခင်ဗျာ
။ဟုတ်ကဲ့ခင်ဗျာမြန်မာနိုင်ငံမှာလက်ပေးလက်ယူမှုတွေဟာအစိုးရရန်တရားရဲ့ဌာနဆိုင်ရာနေရာတိုင်းလိုလိုမှာရှိနေသေးပါလက်ပေးလက်ယူမှုပပျက်ဖို့ဆိုတာတော်တော်မလွယ်ကူနိုင်ဘူးလို့ကျွန်တော်ကတော့ထင်ပါတယ်။ဘာကြောင့်လဲဆိုတော့ပေးသူနဲ့ယူသူတွေဟာနှစ်ဖက်စလုံးမကြည်ဘူးတော့မှပေးရသူကဒီလိုပေးမှဖြစ်မယ်လို့နားလေလက်ခံနေရတဲ့အခြေအနေတွေရှိနေသေးမှုပါဥမာကြောင်းစရာဖြစ်ခြင်းရင်အရေးချင်းစစ်ဆောင်ဝဲအောင်မြည်တာနဲ့ရွေးတဲ့အထဲပါဖို့ပေးရပါတယ်အမှုကလွတ်ဖို့ဖြစ်ဖြစ်တက်တာဖို့ဖြစ်ဖြစ်ငွေပေးရင်အစဉ်ပြေမှတေးကြတယ်လို့အားလုံးကနားလေထားကြပါတယ်တောင်သူတွေဆိုရင်လဲစိုက်ပျိုးစရိတ်ထုတ်တဲ့အခါမပြောပါလောက်တဲ့ငွေပမာဏဖြစ်တဲ့1000ဖြစ်ဖြစ်900ဖြစ်ဖြစ်အကြောင်းမပေါ်တဲ့ဒေသဖွံ့ဖြိုးရေးအတွက်ပေးကိုပေးရမယ်လို့နားလည်ထားကြပါတယ်ဒီလိုလက်ပေးလက်ယူမှုတွေကိုတားဆီးနိုင်ဖို့အတွက်ကတော့အပြုသဘောလူလားသူတွေနဲ့တာဝန်ရှိတဲ့နိုင်ငံရေးပါတီတွေတိကျတည်ကြပြီးခိုင်မာတဲ့တရားဝင်လက်ပေးလက်ယူမှုတားဆီးရေးအဖွဲ့တွေပူးပေါင်းပြီးလူအပ်တာတွေကိုပြင်ယူရပါမယ်ပြည်သူတွေကိုဓာတ်ရိုက်ပညာပေးနိုင်ရပါမယ်တာဝန်ယူထားသူအသီးသီးနဲ့တာဝန်ရှိသူအသီးသီးကလည်းအပြုသဘောဆောင်ရပါမယ်ယူသားရပါမယ်ပြည်သူလူထုဘက်ကလည်းရာဂိုင်းနှုံးပြည့်နီးပါပူးပေါင်းပါဝင်လာနိုင်အောင်ကြိုးစားနိုင်ရပါမယ်တဲ
့ဟုတ်ကဲ့ပါခင်ဗျဟိုအခုတော့ကျွန်တော်အစီအစဉ်ပြီးဖို့2မိနစ်လောက်ကြာပါသေးတယ်ဆိုတော့ကျွန်တော်ဟိုဦးသိန်းတန်းဦးကိုပဲအစီအစဉ်ဆုံးမသတ်ခင်မှာကျွန်တော်နောက်ဆုံးအနေနဲ့ဟိုမှတ်ချက်တစ်ခုကြားချင်ပါတယ်ဒါကတော့ဒီ NLD အစိုးရအနေနဲ့လည်းကိုရီးယားလည်းဂရီပေးထားတယ်အားရလိုက်စားမှုတွေကိုတိုက်ဖြတ်မယ်လို့ပြောထားပါတယ်ဆိုတော့ဒီသူတို့အတွက်ဒီလိုသူတို့ဂရီပေးထားတဲ့အတိုင်းဖြစ်မလာရင်သူတို့အတွက်နိုင်ငံရေးအရာလည်းဟိုထိခိုက်နိုင်တဲ့သူတို့ပုံရိပ်လည်းထိခိုက်နိုင်တဲ့အခြေအနေမျိုးမှာအစိုးရအနေနဲ့ဟိုလုံမယ်ဆိုရင်ဘယ်အပိုင်းကိုပေါ့လေဟိုလုံလဲလုံနိုင်တဲ့ဆော့ဆော့ဆရာလည်းပြောတယ်ဥပဒေရလည်းရှိနေပြီသားဆိုရင်တကယ်နဲ့အကောင့်ထဲပေါ်ဖို့ကဘယ်အပိုင်းတွေကိုစလုပ်ချင်လုံမယ်ဆိုရင်ဖြစ်နိုင်လဲဆရာ
အပေါ်မှာတော့ခရိုဒီတွေစကန်ရမှာပဲခရိုဒီတွေနဲ့ဒီအဌာနဆိုင်ရာဟိုတွားလေသူတွေကတိုင်းပြည်ဘာနာတွေမျက်နှာအောင်လှုပ်သွားတာပေါ့ဗျာအမတန်အရေးကြီးတဲ့နေရာမျိုးတွေကိုနှစ်ဘဲတစ်ဘဲပတ်စံနဲ့ငှားဆားသွားတာမျိုးတွေဒါတွေကအလွန်ထင်ရှားတဲ့ဥပမာတွေဗျာဒါမျိုးတွေပြန်ရေးယူပါစာသုံးလုံးတို့အဖွဲ့အစည်းကိုတကယ်ပြက်ပြက်တသားဥဆောင်မဲ့ဥဆောင်တဲ့ခေါင်းဆောင်တဲ့တဲ့ထုတ်ထည့်ပြီးတော့အတိုင်းနဲ့ call center တွေဖွင့်ပေးလိုက်ပါဟုတ်တယ်ဆိုလို့ရှိရင်ရေးယူမဟုတ်ရင်တိုင်းတဲ့လူရေးယူတဲ့စနေမျိုးတကယ်ပြက်ပြက်သားသားဖြစ်ပြီးလောက်လာမယ်ဆိုရင်ဖြစ်နေပါလေလုံးဝပြောက်သွားတော့အများကြီးရော့ကြတယ်လို့ကျွန်တော်မြင်ပါတယ်ဗျ
။ဟုတ်ကဲ့ကျေးဇူးပါဆရာဦးတင်တန်းဦးရေကျွန်တော်ပါဝင်ဆွေးနွေးပေးကြတဲ့ပုံကိုယ်တွေနောက်တစ်ခါဟို Facebook ကနေပြီးကျွန်တော်တို့အမှတ်ချက်တွေပေးခဲ့ကြတဲ့ပုံကိုယ်တွေအားလုံးကိုလည်းအထူးပဲကျေးဇူးတင်ပါတယ်။တချို့အမှတ်ချက်တွေတော့ကျွန်တော်တို့ဟိုအသိမသိတဲ့အတွက်မပေါ်ပြနိုင်တဲ့အတွက်လည်းတောင်းပန်ရပါတယ်ခင်ဗျာကျေးဇူးတင်ပါတယ
်ကိုအောင်လွယ်ဦးဆောင်ထုတ်လွှင့်ပေးခဲ့တဲ့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်ကိုပြန်လည်နားဆင်ခဲ့ပြီးတဲ့နောက်အခုတော့အင်ဂါနေ့ညကျရင်ဘယ်အကြောင်းအရာကိုဆွေးနွေးဖို့ရည်ချယ်ထားသလဲဆိုတာပြောပြရင်တိုက်ရိုက်လေးလိုင်းကိုဖိတ်ခေါ်ပါစီရှင်
ဒီနေ့တိုင်းဝန်ကြီးချုပ်တွေကိုလူထုကခန်းကြဖို့မကြသေးခင်ကပဲနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကပြောတော့ပါတယ်လက်ရှိပြည်내တိုင်းဝန်ကြီးချုပ်တွေဟာသူတို့အရင်ကပြည်내တိုင်းဝန်ကြီးချုပ်တွေတဲ့ပိုကောင်းတယ်စွမ်းဆောင်ရည်ပိုသားတယ်လို့ VOA သောတာရှင်တွေကမြင်ကြပါသလားကိုပြည်내ကိုတိုင်းကဝန်ကြီးချုပ်အသီးသီးရဲ့အခုချိန်ထိစွမ်းဆောင်ရည်တွေအပေါ်လာမယ့်အင်္ဂါညတိုက်ရိုက်လေးလိုင်းအစီအစဉ်မှာသုံးသပ်ကြည့်ကြရအောင်ပါဒီအစီအစဉ်မှာတိုက်ရိုက်ပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပေးပို့ထားလို့ရပါတယ်ကိုဆွေးနွေးကြတာတွေကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်လိုရင်းတူရှင်ရေးသားပြောဆိုပြီးပေးပို့ထားလို့လည်းရနိုင်ပါတယ်။ VOA ရဲ့ဖုန်းနံပါတ်က1-239-382-5554ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြဖို့တော်ရရှင်နေအားလုံးကိုဖိတ်ခေါ်အပ်ပါတယ်။
ဒီလိုအမေရိကန်တန်ကနေထုတ်လွှင့်ပေးနေတဲ့ဒိုက်ရိုက်လေးလိုင်းအစီအစဉ်တွေကိုအင်္ဂါနဲ့စနေညပိုင်းအစီအစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။ဒိုက်ရိုက်လေးလိုင်းဆွေးနွေးကအစီအစဉ်တွေမှာပါဝင်ဆွေးနွေးလို့ရင်ဖုန်းနံပါတ် 239-382-5554 ကိုဖြစ်စေ email လိပ်စာ bamis@voanews.com ကိုဖြစ်စေဆက်သွယ်နိုင်ကြပါတယ်ရှင်။ဒီလိုအမေရိကန်တန်ရဲ့2019ခုနှစ်ဇန်နဝါရီလ29ရက်တနင်္ဂနွေနေ့မနေ့လက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တနားရီစာအစီအစဉ်ကိုမနေ့8နိုင်ကနေ9နိုင်အထိတကြိမ်နေ့လယ်7နာရီကနေနေ့ခင်း7နာရီထိတစ်ကြိမ်ပြန်ပြီးတော့ထုတ်လွှင့်ပေးပါရစေ။တနင်္ဂနွေနေ့ညနေပိုင်းမှာတော့မြန်မာဒီမိုကရေစီရေးရာဆွေးနွေးကမြန်မာပြည်ကပေးစာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းသုံးသပ်ချက်စားတဲ့သတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြရမှာပါရှင်။မကြာခင်မှာတနင်္ဂနွေနေ့မနေ့ပိုင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်ရှင်။ခုမနေ့ဖက်အစီအစဉ်အဆုံးသတ်ခင်မှာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကကြေညာပေးပါအောင်မယ်ရှင်။
American ပြည်ထောင်စုရဲ့ဝင်ရောက်မှုကိုသက်မတ်နိုင်ငံ9နိုင်ငံအတွက်သမ္မတ Donald Trump ကကန့်သတ်မိတ်ထုတ်ပြန်ခဲ့တဲ့နောက်မှာ American နိုင်ငံတွင်းလေးစိတ်တွေမှာလူအများများကိုဖမ်းဆီးခဲ့တယ်လို့တချို့ကတော့ American နိုင်ငံတွင်းကိုဝင်ရောက်မဲ့နိုင်ငံတကာလေးရင်တွေမှာလိုက်ပါခွင့်ပိတ်ပင်ခဲ့တယ်လို့ American ချစ်ဆက်ရှင့်နေတဲ့နိုင်ငံတကာလေးစိတ်အရာရှိတွေကပြောကြားကြပါတယ်မွတ်စလင်အများစုနေထိုင်တဲ့နိုင်ငံ9နိုင်ငံကနိုင်ငံသားတွေဝင်ရောက်ခွင့်ကိုတားမြစ်ထားတဲ့သမရအမိန့်ကြေညာချက်ဟာတောက်ကြံတဲ့ညမှာရုတ်ချီးတက်ရောက်ခဲ့တာမို့လေးနဲ့ခီးသွားသူတချို့ဟာလေးစိတ်တွေမှာတောင်းတင်ခဲ့ကြတာဖြစ်ပါတယ်။အခုသတင်းပတ်အစောပိုင်းကသမရထရန့်ပြောကြားခဲ့တဲ့အတိုင်း TPP လို့ခေါ်တဲ့ Pacific သမုဒ္ဒရာရံဝန်ဒေသနိုင်ငံတွေနဲ့စုပေါင်းချုပ်ဆောင်မဲ့ကုန်သွယ်ရေးသဘောတူညီချက်ကိုအစားထိုးမဲ့တနိုင်ငံချင်းကုန်သွယ်ရေးဆိုင်ရာဆွေးနွေးမှုတွေကိုလှုပ်ဆောင်သွားဖို့အတွက် American နဲ့ Japan နိုင်ငံတို့ကတနိထံပြုလိုက်တယ်လို့သမရထရန့်ကအစိုးရကစနေနေ့မှာကြေညာပါတယ်။စနေနေ့မနေ့အစောပိုင်းမှာဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့သမရထရန့်တို့တယ်လီဖုန်းနဲ့ဆက်သွယ်စကားပြောကြားခဲ့ကြတာဖြစ်ပါတယ်။ဒါဟာသမရထရန့်နဲ့ကမ္ဘာခေါင်းဆောင်တွေနဲ့စနေနေ့တယ်လီဖုန်းနဲ့စကားပြောကြားတဲ့ထဲကပထမဆုံးပြောဆိုခြင်းဖြစ်ပါတယ်။သမရထရန့်မှာစနေနေ့မှာပဲရုရှားသမရဗလာဒီမီယာပူတင်နဲ့လည်းတယ်လီဖုန်းဆက်သွယ်ပြောကြားတာပါ။ဒါဟာသမရတာဝန်ယူပြီးချိန်ကစပြီးပထမဆုံးရုရှားနဲ့အမေရိကန်ခေါင်းဆောင်တို့ဆက်သွယ်ပြောကြားတာဖြစ်ပါတယ်။ပြောကြားတဲ့အကြောင်းအရာအပြည့်အစုံကိုသမရအင်ဗျူကအသေးစိတ်မထုတ်ပြန်ပါဘူး။ဂျပန်နိုင်ငံကုန်သည်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ရဲ့ဥက္ကဋ္ဌကဦးဆောင်တဲ့အဖွဲ့ဟာတောက်ကြနေကနေပြည်တော်မှာဒေါန်ဆန်းစုကြည်နဲ့တွေ့ဆုံပြီးမြန်မာနိုင်ငံမှာရင်းနှီးမြှုပ်နှံမှုတွေလှုပ်ဆောင်အောင်ကြုံတွေ့နေရတဲ့အခက်အခဲတွေကိုပြောဆိုဆွေးနွေးခဲ့ပါတယ်။
ဒီနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကြီးညာပေးသွားတာပါဒီမနက်အစီအစဉ်ထုတ်လို့ရမှုကရှားဖောင်ဖြစ်ပြီးအတံဖန်းအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်ကျွန်မကတော့ခွာညိုပါရှင်တနင်္ဂနွေနေ့ညနေပဲ6နာရီခွဲကနေ9နာရီထိထုတ်လွှင့်မဲ့အစီအစဉ်တွေကိုတော့လိုင်းဒိုမီတာ16 19 25တို့ကနေဓာတ်ရိုက်ဖမ်းယူနားဆင်နိုင်ကြပါတယ် VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေကြပါစေရှင်
This program has come to you from the Voice of America, Washington.